ဤကိလေသာအကျင့်ကိလေသာအတော်လျောက်ကြခြင်းကိုယနာရှင်မြတ်ကြီးတို့သည်ကောရမသာသနာမိကောရမမြတ်စွာဘုရားရှင်သာသနာတော်မြတ်အတွင်၌ဒါလိနာကြောက်တော်မူပမာမြတ်ခိုင်လာစွာသောမနအတ္တသမတိနှင့်ရှင်သောစိတ်တဖြင့်ဘုဗ္ဗံယုတ်တလွန်စွာကြိုကိုအထုတော်မူကြကုန်သည်ဖြစ်၍ နေကမိနောကိလေသာဟူအဘူခန္တိမှအရှင်ကျော်ရွေးကျင်းလို့ဆွံ့ကြတော်မူကြလေကုန်၏။ဒီခိနသဝါထိုရဏပုဂ္ဂိုလ်များကြီးတို့သည်အမတန်စိတ္တိပြည့်ပြည့်ပေကမ္မတေတိပစ္စည်းအချင်းမရှိသောအမတ္တတနိဗ္ဗာန်တရားတော်မြတ်သောဝိသျာအာယုံပြုသောအဖြင့်တယောက်တော်မူကြကုန်သည်ဖြစ်၍နေဘူးတိန်၏ ဝိဉ္ဇဉ်အာယုံပြုသောအဖြင့်တယောက်တော်မူကြကုန်သည်ဖြစ်၍မူတာပစ္စည်းဥစ္စာအနည်းငယ်မျှမကုန်ကြရပဲလတ္တလောယခန္ဓာအလွယ်ပင်ရတော်မူကြကုန်သည်ဖြစ်၍နေဘူးတိန်ဖလတ္တမဘအငိမ့်တအရတာကိုဘုံသမဏံသုံးဆောင်ခံစားတော်မူကြကုန်လျက်ပဋိပဒါမိမိတို့ယောက်ျားအပြည့်ယောက်ျားအပြည့်ဖြစ်တဲ့အရတ္တဖို့တို့ အသစ်တဖန်ဝိဇ္ဇတော်အဖြင့်ဆရာတော်မူကြလေကုန်၏။သံဃေယဟန္တာသံဃာတော်များ၌ဤတမီရတနာဤမြတ်သောဘုရားယရနာအဖြင့်တိသာဘွယ်အကြောင်းနှစ်သက်ဘွယ်အကုန်လုံးအပေါင်းတည်းလီပဏိတန်ထုမြတ်တော်မူလပါပေ၏။ဣတိနာသစ္စေနာဝစီမင်္ဂလာဤသစ္စာစကားကြောင့်ပါဏိနံအပေါင်းများစွာသတ္တဝါတို့အားသူ့ကိုတည်ပေးရန်ကုန်ခြင်းချမ်းသာအင်းများခြင်းသည် ဟောတူမုခ္ခမတိဖြစ်ပါစေတည်း။ယန္တာအရှင်မြတ်ကြီးတို့ဖလတ္တမဘဝင်စားပြီးဖလတ္တမဘအငိမ့်တအရသာကိုသုံးဆောင်ခံစားကုန်တဲ့ပတ္တပိသစ္စာဆိုထားတဲ့ဂါထာတစ်ခုဖြစ်ပါတယ်နော်။ဒီတော့ဒီအရိယမေတ္တရာကိုရရှိပြီးတဲ့အချိန်ခါမှာအရိယသရောကောင်းတွေကအရိယဖို့ကိုအချိန်မရွေးဝင်စားလို့ရကြတယ်။ အရိယဘုဂဝင်စားလိုက်တဲ့အချိန်ခါမှာအသင်္ကရတအနိစ္စနိဗ္ဗာန်ရဲ့တန်တိဒုက္ခချမ်းသာတဲ့ဓာတ်ကြီးကိုငြိမ်ငြိမ်ရှင်းရှင်းသုံးဆောင်ခံစားတော်မူကြပါလေ။ဒီလိုသုံးဆောင်ခံစားနေတဲ့အချိန်ခါမှာပစ္စည်းဥစ္စာဘယ်လောက်များအကုန်ကြခံရတယ်မုဒ္ဒါဘာမှတရားမှကုန်ရမလိုဘူး။ပရိသန်တရားမှမကုန်ဘဲနဲ့ အမတ္တမွန်မြတ်တဲ့ချမ်းသာဒုတိယတစ်ခုကိုခံစားရမယ်ဆိုရင်ဒီလိုချမ်းသာဒုတိယကိုရအောင်တရားကြီးတွေကြိုးစားထားဖို့မကောင်းဘူးလားကောင်းပါဘူးဒီနေရာမှာဗာပြောချင်တာလေဒီဖလတ္တမဘအငိမ့်တဲ့အရသာကိုခံစားနေတဲ့တရားကောင်းပြီးအတ္တတသက်တာရရနေဒါကြောင့်ဒီခိုးစိတ်တွေကမန္တရာကြီးမှာအဘူမီးတွေဖြင့်တောက်လောင်လာခဲ့ရတဲ့တရားတွေကိုအေးသောအောင်ငြိမ့်သောအောင်သက်တာရရအောင်ရွတ်ဆုံပေးနေတဲ့စွမ်းအား ဒီတဲ့တဏှာကြီးဖလာသမဘဝင်ဆိုင်ရင်တဏှာကြီးအငိမ့်တဲ့အရသာခံစားနေရတဲ့အတွက်ချမ်းသာတယ်။နဏှာကြီးအငိမ့်ကြကိုအာယုံယူပြီးမျက်ပေါက်ပြုတ်နင်းနေနှစ်နာရီချမ်းသာတယ်။သုံးနာရီအာယုံယူပြီးနင်းနေရင်သုံးနာရီချမ်းသာတယ်။အဲ့ဒီလိုချမ်းသာနေတဲ့အချိန်ခါမှာဒီသတ္တဝါအဖို့သက်တာရာတွေများစွာရနေပြီ။ဒါကြောင့်အရိယဖို့တရားကတရားဝါဒီကိုသက်တာရာကိုပေးနိုင်တဲ့စွမ်းအားအပြည့်ဝရှိ။ ဒါကြောင့်ဒီအရိယဘုရားတွေလည်းကိုယ်ဝင်သိကြထိုက်တဲ့ဗရဏအမိရတယ်။ဒါအရိယမတရားနဲ့အရိယဖို့တရားကကိုယ်ကိုသိကြထိုက်တယ်ဆိုတော့မဟုတ်ဘူး။နော်။သူအရိယမတရားအရိယဖို့တရားဆိုတာကမခင်ရှင်ပအကျင့်များတရားကိုသတိတရားကျင့်ကြံကြိုးကိုပေါင်းများအထုပ်ပါမှယက်ရှိနိုင်တဲ့တရားတူတရားများတွေဖြစ်ပါတယ်။မခင်ရှင်ပအကျင့်များတရားတွေကိုသတိတရားဖော်ပြထားတဲ့တရားကဗတ္တရားလေ ပရိယတ်တရားတော်ဖြစ်တယ်။သီလကျင့်ခြင်းကိုဘယ်ပုံဘယ်ပန်းဗဏိလအဖြင့်ကျင့်ရမလဲအပြည့်အစုံရှိတယ်။သမာဓိကျင့်ခြင်းဆိုတာကဘာကိုခေါ်လဲ။ဒီသီလကျင့်ခြင်းကိုဘယ်ပုံဘယ်ပန်းဗဏိလအဖြင့်ကျင့်ရမလဲအပြည့်အစုံရှိတယ်။သမာဓိကျင့်ခြင်းဆိုတာကဘာတွေဘာတွေကိုခေါ်လဲ။ဒီသမာဓိကျင့်ခြင်းကိုဘယ်ပုံဘယ်ပန်းဗဏိလအဖြင့်ကျင့်ခြင်းကိုဘောမြတ်အထုဝမယ်အပြည့်အစုံမြင်ကြတ နှင်းကြက်ချက်တွေအပြည့်အဝရှိတယ်။ဒါကြောင့်ဒီပရိယတိတရားတို့ဟာလည်းကိုယ်ကိုယ်ရှိကထိုက်တဲ့ဝရဏအမိယလေးပြန်နေ ဒီနေ့လည်းဆိုတော့မကြသေးဘူးမဉ္ဇဉ်ပုံညာတို့ရဲ့အာယုံဖြစ်တဲ့အသင်္ကရတအနိစ္စနိဗ္ဗာန်ဒီနိဗ္ဗာန်ချမ်းသာကြီးကအသင်္ကရတအနိစ္စနိဗ္ဗာန်ဖြစ်ပါတယ်မဉ္ဇဉ်ပုံညာတို့ရဲ့အာယုံဖြစ်တဲ့နိဗ္ဗာန်ကဒီအသင်္ကရတအနိစ္စနိဗ္ဗာန်ရဲ့တန်တိဒုက္ခအကြံကြီးကလည်းသရဝတိရဲ့ဘိုးဘွယ်ရအထာရတစ်ခုဖြစ်တယ်ဘာဖြစ်လို့လဲဒီအရင်းတည်းနဲ့တကြင်ပြည့်မိတဲ့သူတော်ကောင်းအပင်လေးပုံကိုလည်းကျွတ်လက်ခံဒီအရင်းတည်းကိုသန္တာပတိမညာဘုံညာနဲ့တွေ့မိမယ်ဆိုရင်အပင်ကကိုလည်းကျွတ်လွတ်မယ်သံဃာဂမိမညာဘုံညာနဲ့တွေ့ခဲ့မယ်ဆိုရင်ကာမဘုံတကြင်လောက်တန်လာခွင့်ရှိတယ်အနာဂမိမညာဘုံညာနဲ့တွေ့ခဲ့ရင်ကာမဆရဘုံမှာကိုလည်းကျွတ်လွတ်မယ်ရတ္တမညာဘုံညာဖြစ်ဒီနိဗ္ဗာန်ကိုအာယုံမျက်မှောက်ဖိုက်ပြီးသိခဲ့မယ်ဆိုရင်တော့သောတာတကောအဖွဲ့ရှိလို့ခေါ်ဆိုအပ်တဲ့သံဃာဝဆင်းဒုက္ခကြီးမှအကွင်းလုံးကျွတ်လွတ်ကုန်မယ်။ဒါကြောင့်ဒီနိဗ္ဗာန်ကရဝါရီသန္ဓမာတိရှိနေတဲ့ရာဂဒေါသမောဟစတဲ့ကိလေသာတို့အစဉ်အခဲတွေကိုရှုံခွဲတဲ့နေရာမှာအာရမဏအရိယမေတ္တရာကရှုံခွဲတဲ့နေရာမှာအာရမဏပစ္စယတတ္တိနဲ့ဝိုင်းပြီးသူကကျေးဇူးပြုပေးနေတယ်။ဒီနေသာဂုဏ်ခန်းရဲ့အတွက်အာသင်္ကတတအညိတနိဗ္ဗာန်ကမဉ္ဇဉ်ဘုံဉ္ဇဉ်တို့ရဲ့အာယုံအဖြစ်နဲ့ယက်တည်ပြီးတော့အာရမဏပစ္စယတ္တိနဲ့ကျေကျေပြုတ်ပြေးလိုက်တဲ့အတွက်တန်တိတို့ကအငိမ့်ကအေးဒအညတာကိုမဉ္ဇဉ်ဘုံဉ္ဇဉ်တို့ကသုံးဆောင်ခံစားလိုက်ရတဲ့အချိန်ခါမှာဒီကိလေသာအပုံမိတွေလုံးလုံးငြိမ်းပါတယ်။ဒါကြောင့်ကိလေသာအပုံမိတွေကိုနှိမ့်တနိုင်တဲ့စွမ်းအားအာရမဏပစ္စယတ္တိနဲ့ကျေကျေပြုတ်ပြေးနိုင်တဲ့စွမ်းအားရှိတဲ့ဒီနိဗ္ဗာန်ကြတော့များဟာလေမကိုးဝဲတဲ့သူလားကိုယ်ဝိတ္တိဒါရင်လည်းကြောမကဘူးခဏကပြောကြတဲ့အတိုင်းဒီအငိမ့်တဲ့အရထာကိုသုံးဆောင်ခံစားနေရမယ်ဆိုရင်ခံစားနေတဲ့အချင်းခံမှာဒီတရားအဖို့ချမ်းသာဒုက္ခအပြည့်ဝရှိနေသည်ဒီတဲ့ကောင်းတဲ့ချမ်းသာမရှိတော့နော်ဒါကြောင့်မဲလေးပါဖိုးလေးပါနိဗ္ဗာန်ပရိယဆိုတဲ့စေတံသောတရားတော်များသည်ကိုယ်ဝိတ္တိအတွက်သရဏကြီးတယ်ဘာဖြစ်လို့ကိုယ်ဝိတ္တိလဲသရဝတိသန္ဓေမှာဒီရှိနေတဲ့မေတ္တုကအမျိုးမျိုးကိုလည်းသူတို့ကပယ်ဖြောက်ပေးနိုင်တယ်။ဘယ်လိုပယ်ဖြောက်ပေးလဲလို့မေးတော့သရဝတိကိုမေတ္တုကအမျိုးမျိုးကိုရောက်အောင်ပို့ဆောင်ပေးနေတာကရာဂဒေါသမောဟမာမနအိတ်တမစ္စရိယဥဆောင်နေတဲ့အကုသိုလ်တရားတွေပါဖြစ်တယ်။ဒီအကုသိုလ်အငြိအကျိတွေကိုဒီအရိယာမေတ္တရာကအစဉ်စဉ်အကျွမ်းနဲ့ပယ်တတ်နိုင်တဲ့စွမ်းအားအတိအဝတ်ရှိတယ်။အရိယာမေတ္တရာကပယ်တတ်တဲ့ဒီကိလေသာအပုံမိတွေကိုအရိယာဖိုလ်ရံကငိမ့်တဲ့ငိမ့်အေးတဲ့အေးတော့အောင်ငိမ့်ပင်နေတဲ့ဆွမ်းအားအပြည့်ဝရှိတယ်။ဒါကြောင့်ဘဒ္ဒဝါဒီကိုသန္ဓေဝဇင်းဒုက္ခမှာကျွတ်အောင်လွတ်အောင်ထုံဆောင်ပြတင်ပင်နေတဲ့ဆွမ်းအားတွေအပြည့်အဝရှိနေခြင်းကြောင့်ရဝါဒီသန္ဓေမှာကြက်ရောက်မဲ့ဘိဒုက္ခအမျိုးမျိုးကိုဒီမဲ့ညာဘုံညာနိဗ္ဗာန်ပရိယာဆိုတဲ့တရားတော်တွေကဖြည့်ဆည်းပင့်တတ်တဲ့ဘောဒီကံရှိနေ။ဒါကြောင့်ဒီတရားတွေဒီကိုယ်ကိုယ်တိုက်တယ်နော်။နောက်တစ်ခုမင်္ဂယရဏ။အဘင်္ဂနာမိကာရဏဝိပုလဖလပရိလာဘကရဏိနသံဃော။အဘင်္ဂနာမိကာရဏဝိပုလဖလပရိလာဘကရဏိနသံဃော။ကာရဏံဒိဋ္ဌနာဝတိနာပူဇာဝတိနာသဥပ္ပန္နိဒါနတက္ကရဏံကာရဆရကဒါနရဲ့အစွမ်းဖြင့်ယောတိဇပြုမှုပူဇော်သည့်အစွမ်းဖြင့်ယောတိဇပြုမှုကောင်းမှုရှင်းလေးကိုပြောလို့ရင်ဖြစ်တယ်နော်ဒါကြောင့်အပက္ခဏံဖြင့်အနည်းငယ်လေးဖြစ်ကုန်သောကာရဏံကောင်းမှုကုသိုလ်တို့ဤဝိပုလံဖလပတိလာဘကရဏိနာပြန်ပြောကြည့်တဲ့သောအကျိုးတရားကိုတဖန်ရစေသည့်ရစဉ်ကိုပြုလုပ်ပေသည့်အစွမ်းဖြင့်ဝိပုလဖလပရိလဘကရဏိနာပြန်ပြောကြည့်ကြသောအကျိုးတရားကိုတဖန်ရအောင်ပြုလုပ်ပေးခြင်းဖြင့်ဗဒ္ဒနံသတ္တဝါတို့၏ဘယံသန္တာဝဆင်းဒုက္ခအမျိုးမျိုးကိုဘယံမေဒုက္ခအမျိုးမျိုးကိုဟိန္ဒတိပယ်ဖြောက်၍ပေးတတ်၏။ဘံကောသံဃာယရဏတိအပက္ခဏံပိကာရဏအဒီငယ်ဖျားသောကောမှုကုသိုလ်တို့၏။ဝိပုလဖလပရိလဘကရဏိနာပြန်ပြောကြည့်ကြတော့အကျိုးတရားကိုတဖန်ရအောင်ပြုလုပ်ပေးခြင်းဖြင့်ဗဒ္ဒနံတတ္တဝါတို့ဤဘယံပိဒုက္ခအမျိုးမျိုးကိုဟိန္ဒတိဖြည့်ဆည်းပြီးပေးတတ်၏။သံဃာယရဏကြည့်လိုက်ဦး။သံဃာယရဏဒီဘာကြောင့်ကိုယ်ွယ်တိုက်လဲ။ကောင်းမှုကုသိုလ်ဒီအနည်းငယ်မြတ်ဖြစ်ခြင်းဖြစ်ပါလေ။အနည်းငယ်မြတ်သောဒီကောင်းမှုကုသိုလ်တွေက အကျိုးတရားတစ်ခုကိုတဖန်ပြန်ရတဲ့အချိန်ခါမှာသို့မဟုတ်ဒီကုသိုလ်တွေကအကျိုးတရားတစ်ခုကိုတဖန်ရအောင်ပြုလုပ်ပေးတဲ့အချိန်ခါမှာပြန်ပြောကြည့်ပြန်မြင်တဲ့အကျိုးတရားတွေကိုတဖန်ရအောင်ပြုလုပ်ပေးနိုင်တဲ့သောအားဖြစ်ဘာဖြစ်လို့လဲဒီသံဃာရဏကကောင်းမှုတည်းဟူသောမျိုးစည်ရဲ့ကျင့်ချက်ဆင်ကျိုးရအကောင်းဆုံးသောလေယာမြေတစ်ခုဖြစ်နေလေယာမြေကောင်းမှာမျိုးစည်ကောင်းကိုကျင့်ချက်ဆင်ကျိုးလိုက်လို့ရင်းမြေဥဒ္ဒုစတဲ့အကြောင်းရတွေကညီညွတ်ပေါင်းဆောင်ခဲ့မယ်ဆိုရင်အသီးလိုခေါ်ဆိုအပ်တဲ့အကျိုးတရားတွေသည်ဖွံ့ဖြိုးစွာပေါ်ထွက်လာနိုင်တယ်။ဒီတိုင်းနဲ့ကောင်းမှုတည်းဟူသောမျိုးစေကိုကျေးဇူးဆိုင်ကျိုးတဲ့နေရာမှာသံဃာရဏသည်အကောင်းဆုံးသောလေယာမြေကောင်းဖြစ်တယ်။အကောင်းဆုံးသောလေယာမြေကောင်းဖြစ်တဲ့ဒီသံဃာရဏကရဝါရီကောင်းမှုကုသိုလ်ပြုခဲ့မယ်ဆိုရင်ထိုကောင်းမှုကုသိုလ်ကြောင့်ရရှိမယ့်အကျိုးတရားတစ်ခုကိုနောက်ထပ်တဖန်ပြုလုပ်ပေးတယ်။အဲဒီလိုပြုလုပ်ပေးတဲ့အချိန်ခါမှာပြန်ပြောကြည့်ကြည့်မြင်တဲ့အကျိုးတရားတွေကိုပြုလုပ်ပေးတယ်ပြန်ပြောကြည့်ကြမြင်တဲ့အကျိုးတရားတွေကိုပြုလုပ်ပေးတဲ့အတွက်အနုဒရဒက္ခိဏီယဆိုတဲ့ဂုံနဲ့ပြည့်စုံသံဃာယရဏကယရဏတုတ်တယ်ပြန်ကြည့်ပေါ့နော်ယေပုဂ္ဂလအထတတံပတ္ထသတ္တရိဧတနိယုဂာနိဟွန်တိယေဒက္ခိဏီယသုခတတသာဝကဧတိတုဒိဏာနိမဟာဖလာနိဣဒံမိတံေရတနာပဏိတဣဒေနသစ္စေနသုဝတိဟောတုသတံပါရမီယဉ်ကျူသံဃာထုသည့်ကျေစုကုန်ကြည့်မှဘုရားသတိတော်တော်ပြင်ပုဂ္ဂိုလ်အများတို့သည်ပတ္တထလွန်စွာထက်ထကြည်မတော်မူအကုန်သောယေပုဂ္ဂလအချင်းပုထုဇဉ်အနွယ်ကင်းကွယ်ကုန်ပြအရိယပုဂ္ဂိုလ်များတို့သည်အထာရှိရောက်တော်သည့်ဟွန်တိဖြစ်ကြလေကုန်၏ဣဒံဤသောပုထုဇဉ်အနွယ်ကင်းကွယ်ကုန်ပြအရိယပုဂ္ဂိုလ်များတို့သည်သတ္တရိယောဂာနိမေဖို့နှင့်ယသတ္တောအဖြစ်အစုံလေးပါတို့သည်ဟောသည့်ဖြစ်ကြလေကုန်၏ဒုက္ခတသသုံးပုံကျော်ရှိဖြာရှင်ကရောများကြည့်၏သာဝကတိမြင်သာဝကအစီဖြစ်တော်မူကြကုန်သောဤပုဂ္ဂလထိုပုထုဇဉ်အနွယ်ကင်းကွယ်ကုန်ပြအရိယပုဂ္ဂိုလ်များတို့သည်ဒေကိနေယကံင်းအကျော်ဤကိုပြောတာအလှကောင်းအလှမဟုသမျှကိုဆိုယူပိုင်သာခံယူတော်မူတတ်ကြပေကုန်၏ဤတိသူတို့အရိယပုဂ္ဂိုလ်တို့၌ဒီနာနိသရာကြီးပြုပေလူသမျှအလှဒါနကောင်းမှုကုသိုလ်မှန်သမျှတို့သည်မဟာဗလာနိကြီးကျယ်ဖွံ့ဖြိုးများမြတ်သောအကျော်ရှိကြပေကုန်၏အံကြီးအရိယတန်ခါတော်များ၌ဤဓမ္မိရတနံဤမြတ်သောဘုရားယရဏအဖြစ်တိသာဘွယ်အကြောင်းနှင့်တဖွယ်ကုန်သောအကောင်းတည်လင်းပဏိတံထွန်းမြတ်တော်မူလာပါပေ၏ဣတိနသစ္စေနဝစီမင်္ဂလာဤသစ္စာသကားကြောင့်ပါဠိနာအပေါင်းများစွာတတဝါတို့အားသူတိပေယကုန်ကင်ချမ်းသာအိညာခြင်းသည်ဟောတုမုခမတွေဖြစ်ပါစေတည်းမြတ်စွာဘုရားဝေဒာလီတိဒုဗ္ဗေကန္တကအစကြီးတဲ့ဘေးစိုးကြီးရဲ့ဆိုင်ခင်အခါကနော်ဘယ်လိုတရားပဲအစံကမခေါမတဲ့ဘေးအနာရောဂါဘေးဆိုတဲ့ဘေးစိုးကြီးသုံးခုကြောက်ရောက်ခြင်းအချင်းကားကသစ္စာပြုထားတဲ့ဂါထာပဲဒီတော့ဒီအရိယသူတော်ကောင်း၈ဦးပေါ့သောတာပတိမေပုဂ္ဂိုလ်သောတာပတိခေါပုဂ္ဂိုလ်တဂါထာဂါမိမေပုဂ္ဂိုလ်တဂါထာဂါမိခေါပုဂ္ဂိုလ်အနာဂါမိမေပုဂ္ဂိုလ်အနာဂါမိခေါပုဂ္ဂိုလ်အရဟတမေပုဂ္ဂိုလ်အရဟတခေါပုဂ္ဂိုလ်ဆိုပြီးအရိယာပုဂ္ဂိုလ်ရှိဦးအစုံအဖြင့်လေးစုံဒီပုဂ္ဂိုလ်တို့ဒီဘုရားရှင်ရဲ့တတိယသံဃာကအစစ်ရှင်တော်နှင့်သာတော်ရင်အစစ်သမီးတော်ရင်အစစ်ဖြစ်ကြပါလေတို့သာတော်ရင်အစစ်သမီးတော်ရင်အစစ်ဖြစ်ကြတဲ့ဒီတတိယသံဃာကဒီဒီကံနှင့်အကျိုးကိုညီကိုညှော်တမ်းပြီးလှူဒန်းနေတဲ့အလှူဒါနကိုတက္ကိဏလို့ခေါ်တယ်ကံနှင့်အကျိုးကိုဤကိုမျောတံပြီးလှူဒါန်းနေတဲ့ဒက္ခိဏအမိရတဲ့ဒီအလှူဒါနကိုခံယူတတ်တဲ့ဂုံကိုဒက္ခိဏယဂုံလို့ခေါ်ပါတယ်။ဒီဒက္ခိဏယဂုံကိုဘာကြောင့်ပြည့်စုံစေရသလဲ။လှူဒါန်းခဲ့မယ်ဆိုလို့ရှိရင်ကြီးကျယ်ဖွံ့ဖြိုးများများတဲ့အကျိုးကိုရစေတဖန်ရစေနိုင်တဲ့စွမ်းအားရှင်နေတယ်။ဒါကြောင့်ဒီသံဃာယရဏသည်ဒက္ခိဏယဂုံနဲ့ပြည့်စုံတယ်လူတန်းကြရင်လည်းကြီးကျဖို့ပြများများတဲ့အကျိုးကိုတဖန်ရအောင်ပြုလုပ်ပေးနိုင်တဲ့ဆောင်းအားရှိတယ်။ဘယ်သူကပြုလုပ်ပေးလဲ။လူတန်းလိုက်တဲ့ကုသိုလ်စိတ်စေတနာတွေကနောက်ထပ်တဖန်ကြီးကျဖို့ပြများများတဲ့အကျိုးတွေကိုရရွှေဆောင်ပေးနိုင်တယ်။အများများနမူနာထုတ်ပြနေတာကတော့အရှင်သီလတော်ကိုဆွန်းဆွန်းပြုခဲ့မှုတဲ့နတ်သားပေါ့နော်။ဆွန်းဆွန်းနဲ့ရရှိတဲ့ မိမိရရှိနေတဲ့အင်းကအနာတော့နော်ယဘုံဘိမှန်နဲ့တိုင်းတန်နှိမ့်ဆန်ကြည့်လိုက်ရင်ဆုံးလေးဆုံးနဲ့ရရှိတဲ့နတ်ဘုံဘိမှန်တစ်ခုနဲ့နှိမ့်ဆန်တိုင်းတန်ကြည့်လိုက်တော့တဖန်ပြန်ရတဲ့အကျိုးကအလွန်ကြီးကျယ်ဖွံ့ဖြိုးတဲ့သဘောမရှိဘူးလားရှိတယ်သို့တော့ဒါကလောကီသိသိဘက်ကပြောတာပါလောကုတ္တရာဘက်ကကြည့်လိုက်ရင်ဦးဇင်းတို့ဘုရားအလောင်းတော်များပါရမီ7ပါးဖြစ်ကျင်တော်မူတဲ့အထက်မှာဒီဒါနပါရမီတစ်ခုနဲ့အစိမ့်ပိတ်တစ်ခုအနည်းနဲ့မပါဝင်ဘူးလားပါဝင်တယ်ဒီစေကဘောဓိအလောင်းဆရာတို့လည်းပါရမီဖြစ်ကျင်တဲ့အခါမှာဒါနဒီအစိမ့်ပိတ်တစ်ခုအနည်းနဲ့ပါဝင်တယ်ဒါကသာဝကမဟာသာဝကပဂတိသာဝကခေါ်တဲ့ဒီသာဝကအလောင်းဆရာတွေလည်းပါရမီဖြစ်ကျင်တော်မူတဲ့အချိန်အပိုင်းမှာဒီဒါနဒီအစိမ့်ပိတ်ဒါနဒီလားဒီအစိမ့်ပိတ်အင်္ဂါတစ်ခုအနည်းနဲ့ပါဝင်တဲ့ဓမ္မတာပဲဖြစ်ပါတယ်ဒါကြောင့်ဒီလိုဒါနသည်မေဖို့နိဗ္ဗာန်ကိုရည်တည်တဲ့အောင်သတိရဖြင့်သဗ္ဗညတညာသမ္မာသမ္ဗောဓိညာသိစေကဗောဓိညာအက္ခန္တဝကဗောဓိညာမဟာသာဝကဗောဓိညာပင်ကတိသာဝကဗောဓိညာဆိုတဲ့ဒီဗောဓိညာဒုတိယတွေကိုရည်တည်တဲ့အောင်အစစ်စစ်ကျေစုပြုပြင်ဆင်တဲ့ဆောင်းအားရှိတယ်။ဒီလိုဆိုရင်ဒီဒါနကိုအခြေခံရဒါနအဝင်ပါဖြစ်တဲ့ပါရမီတွေကြောင့်သဗ္ဗညတညာကိုရည်တယ်ဆိုရင်ဒီဒါနကြောင့်ဒီကျေဖုံချုံမြတ်တဲ့အကျိုးတွေကိုတပံပြန်ပြီးတော့ရနိုင်တယ်လို့မဆုံးနိုင်ဘူးလားဆုံးနိုင်ဒီဒါနဒီကျေဖုံချုံမြတ်တဲ့အကျိုးတွေကိုတပံရအောင်ပြုလုပ်ပေးနိုင်တယ်လို့လည်းမဆုံးနိုင်ဘူးလားဆုံးနိုင်တယ်သို့တော့ဒါနတစ်ခုတည်းကြောင့်ရတယ်လို့ပြောတာတော့မဟုတ်ဘူးနော်ဒါနဒီအစိမ့်ပိုင်းတစ်ခုအဖြစ်နဲ့ပါဝင်နေတယ်ဒါပြောနေတာအဲဒါကြောင့်ကောင်းမှုကုသိုလ်တစ်ခုပြုလိုက်တဲ့အချိန်ခါမှာအနည်းငယ်သောကောင်းမှုကုသိုလ်ပင်ဖြစ်ခြင်းဖြစ်ပါစေဒီအနည်းငယ်သောကောင်းမှုကုသိုလ်ကနောက်တဲ့ကအကျိုးတရားတစ်ခုကိုပြုလုပ်ပေးတဲ့အခါမှာကြီးကျယ်ဖို့ပြုမြတ်မြတ်တဲ့အကျိုးတရားတွေကိုရအောင်ပြုလုပ်ပေးနိုင်တဲ့သွားအားရှိတယ်။ဒီသွားအားတွေကဘယ်ကထွက်ပေါ်လာရတယ်လို့မေးတော့ကောင်းမှုဤဟူသောမျိုးရှိကိုကျင့်ကြံစိတ်လို့ရဖြစ်တဲ့အနုတ္တရဓတိနည်းအကုန်နှင့်ပြည့်စုံတော်မူတဲ့သံဃာရဏမှာတော့ပြီးတော့ကျင့်ကြံစိတ်ကြိုးလိုက်လို့နော်။ဒီလိုဆိုရင်ဒီသံဃာရဏတည်းမကိုးကွယ်တဲ့ဘူးလား။ကိုးကွယ်တဲ့နော်။သို့တော်သံဃာရဏာတိဒီလောက်နဲ့ကိုးကွယ်တတ်တာမဟုတ်ပါဘူးဒီနေ့ဥစ္စေတော်မြတ်စွာဘုရားပြိဋိဘသံဃာတော်မူသွားပြီဖြစ်ပါတယ်ဘုရားရှင်ပြိဋိဘသံဃာတော်မူသွားပြီတဲ့နောက်ပိုင်းယောဂအာနန္ဒမယဓမ္မောသဝိညောသတိတိတော်ပညာတော်သောမပိစိယေနတထဘောဣတိဆိုပြီးဘုရားရှင်မှာပြိဋိဘနာသုတ်ဓမ္မမှန်ထားတော်မူခဲ့တဲ့အတိုင်းဘုရားရှင်ပြိဋိဘသံဃာတော်မူသွားပြီတဲ့အချိန်ခါမှာဘုရားရှင်ဟောကြားပြတာဆုံးဆုံးမှတော်မူအပ်ခဲ့တဲ့ဓမ္မအမိယနေတဲ့သုတ်တန်တရားအဘိဓမ္မာတရားဝိနည်းအမိယနေတဲ့ဝိနည်းတရားတော့သုတ်ဝိနည်းအဘိဓမ္မာလို့ခေါ်ဆိုအပ်တဲ့ဒီတရားလေးတော်တွေဒီဘုရားရှင်ပြိဋိဘံသံဃာတော်မူသွားတဲ့အခါဘုရားအရာနဲ့ရက်ကြည့်ပြီးတော့တာဝကတွေကိုဆုဆုံးမအနေနဲ့တရားတွေဖြစ်တယ်။အဲ့ဒီတရားတွေကိုမပြောင်းမပြစ်အောင်ထိမ့်သိမ့်ပြီးအစဉ်အဆက်စောင့်ရှောက်လာခဲ့တဲ့ဘယ်ပုဂ္ဂိုလ်တွေလဲ။ဒီသံဃာရဏပဲဖြစ်တယ်နော်။ဒီအစဉ်အဆက်ထိမ့်သိမ့်ပြီးစောင့်ရှောက်လာခဲ့တဲ့အတွက်ဘာအကျိုးထူလဲ။မဖို့နိဗ္ဗာန်ကိုရတဲ့ပါရမီရှိနေတဲ့သူတော်ကောင်းတွေအတွက်မဖို့ရနိုင်တဲ့လမ်းကြီးတွေပွင့်မနေဘူးလားပွင့်သွားတယ်လက်တွေ့ကျင့်လိုက်တဲ့အခါမှာဇန်တရားကိုကြည့်ရင်ဇန်ချမ်းသာရရင်ဇန်နဲ့ပတ်သက်တဲ့ချမ်းသာဒုက္ခလက်တွေ့ကျင့်တဲ့ပုဂ္ဂိုလ်ခံစားနိုင်ခွင့်ရှိတယ်ဝိပဿနာဉာဏ်ကိုလက်တွေ့ကျင့်နိုင်ခွင့်ဝိပဿနာဒုက္ခချမ်းသာခြင်းကိုလက်တွေ့ခံစားနိုင်တဲ့အကျိုးရှိတယ်မညာဘုညာနိဗ္ဗာန်အတိဆိုင်ခြင်းပဲဆိုရင်လေဗန္တိဒုက္ခအနိစ္စနိဗ္ဗာန်ရဲ့အရတာကြီးကိုချမ်းချမ်းသာသာသုံးဆောင်ခံစားနိုင်တဲ့သွားရည်မရှိဘူးလားရှိတယ်။ဤသွားရည်တွေကိုကုလိုအချင်းခါမှာသံဃာရဏရဲ့ကျေစုပြုဖို့အရှင်အဝါကင်းပါမလား။မကင်းနိုင်ဘူး။သံဃာရဏကနေပြီးတော့ဘုရားအရှင်အရာနဲ့ယက်တည်ပြီးတော့ဘုရားရှင်ရဲ့တရားတွေကိုဘုရားရဲ့ကိုယ်စားသာဝကတွေကိုညွှန်ကြားပြတာဆုံးဆုံးမှပေးတဲ့အတွက်ဒီကျင့်စဉ်တွေမပြောင်းမပြန်တည်ရှိနေခြင်းဖြစ်တယ်။ဒါကြောင့်လဲဒီသံဃာရဏတွေမကုတ်ကွက်တယ်ဘူးလား။ကိုယ်ဝင်တဲ့သို့တော့ဒီသံဃာယရဏကကိုယ်ဝင်တဲ့ဆိုရင်ဒီသံဃာယရဏဟာဘယ်လိုပုဂ္ဂိုလ်တွေကဖြစ်တယ်အရိယသံဃာပဲနော်အရိယသံဃာဒီသံဖြင့်သံဃာယရဏအစစ်ဖြစ်တယ်မင်္ဂန္တရဏကိစ္စံပြီဆိုတဲ့ဆင်းလည်းမှာအရိယသံဃာပါတော့အရိယသံဃာရဲ့မှာပုထုရှင်သံဃာမပါဘူးမပါတဲ့အကြောင်းဟိုဒီနေ့ပြောခဲ့ပြီးပြီနိယာမဩဃမအဘာဝဘုလိုရှင်တို့ရဲ့သဘောကမြဲမြံတဲ့သဘောသို့တက်ရောက်မှုမရှိသေးဘူးခုကြည့်ပါဒီနေ့ဗျာဏနဲ့ပြိဋ္ဌာန်တွေမှာခက်အပြောနဲ့ပြောရင်တော့ဗားတယ်လေဒုံလပအဲ့ ဂုသူတို့ဒီသံဃာယန္တာရှင်းတဲ့မှာသူတို့ကအယံပါတိဝင်အနေနဲ့တော့မပါဘူးလားသွားနေတယ်ဒီလိုလဲကြောက်ကသူတို့ဘာဖြစ်လဲလူထကြောက်ဟုတ်သံဃာယန္တာထဲမှာပါသေးလားမပါပြန်ဘူးဂုပါလိုက်ဂုမပါလိုက်ဂုပါလိုက်ဂုမပါလိုက်ဆိုတော့သူတို့ကမြဲမြံခိုင်တဲ့အဆင့်ရောက်ပလားမရောက်သေးဘူးဒါကြောင့်သူတို့ဒီတကယ်တင်းပြပါတိဝင်နေမဟုတ်သေးဘူးဟုတ်တယ်မလားအယံပါတိဝင်အဆင့်မှာပဲရှိနေတယ်။မြဲမြံခိုင်ခန့်တဲ့အဆင့်ကိုမရောက်သေးလို့ဒါကြောင့်သံဃန္တရဏကိစ္ဆာမိဆိုတဲ့အထက်မှာအရိယသံဃသာထင်မုတ်ချအဖြစ်ဖျားရှင်ကသံဃအဖြစ်နဲ့ကိုယ်ပဲရှိကမဲ့အထက်မှာထည့်သွင်းထားပါတယ်။အဲ့ဒီအထက်မှာဦးဇင်းတို့အရိယသံဃဆိုတော့လေလူအရိယသံဃတွေလည်းရှိကြတယ်။နတ်အရိယသံဃပြမအရိယသံဃတွေလည်းရှိကြတယ်။အဲ့ဒီအရိယတော်ကောင်းတွေလည်းဒီသံဃန္တရဏကိစ္ဆာမိဆိုတဲ့အထက်မှာပါဒရလို့ပြီးတော့မပါဘူး။ဘာဖြစ်လို့လဲ။သူတို့မှာအတိတိကအသိခါဆိုတာမတိရှိဘူး။298သအကျအဖြစ်ဂရေ9000ကျော်ရှိနေတဲ့သိခါဘုဒ္ဓတွေဒီလိုအရိယတဏ္ဍာမှလည်းမတိရှိဘူး။နတ်အရိယပြမအရိယတွေတဏ္ဍာမှလည်းမတိရှိဘူး။မတိရှိတဲ့အတွက်အနာရပင်တို့လိုဝိသခါတို့လိုအရိယသရောကောင်းတွေအိမ်တော်မှုတာဝန်မှုရှိကြတယ်။ရှိလဲရှိကြတယ်။ယဟန်တော်မြတ်မှာဒီလိုပုံစံမျိုးရှိသလားမရှိကောင်းဘူး။ဒါဖြစ်တယ်လေ။အတိတိကအသိခါရှိနေတယ်လေ98တော့သိခါမှုတွေကိုတကယ်လက်တွေ့ဖြစ်နေတာကဒီဘုရားယဟန်တော်လူယဟန်တော်တွေကတော့ဖြစ်နေတယ်။နတ်အရိယာတွေလည်းမကျင်ဘူးလူအရိယာယဟန်တော်များကဒါဖြင့်98တော့အကျင့်အဖြစ်အကျင့်အဖြစ်ဂရင်9000ကျော်ရှိနေတဲ့သိခါမှုတွေကိုဖြစ်ဖြစ်နေကြတာဖြစ်ပါတယ်နော်။ဒါကြောင့်ဒီအတိတ်လေးလားသိခါကလူအရိယာယဟန်တော်တွေရဲ့ဝန္ဒံမှာတနဲ့တည်ရှိနေတဲ့အဲ့တန်ခန္ဓရဏကိစ္စမျိုးဆိုတဲ့အရှင်းနဲ့မှာလူဘုဒ္ဓရှင်ဖြစ်နေတဲ့လူအရိယပုဂ္ဂိုလ်များလူကြောင့်ဘဝမှာတည်ရှိနေတဲ့အရိယလူကြောင့်အရိယပုဂ္ဂိုလ်များမပါဘူးယဟန်အရိယပုဂ္ဂိုလ်တွေသာပါတယ်နတ်အရိယပုဂ္ဂိုလ်ပြမအရိယပုဂ္ဂိုလ်တွေလည်းမပါကြဘူးနတ်တိပြမတွေကလည်းလူရောက်ဆောင်ပြီးလာယဟန်ခံတော်မြတ်စွာဘုရားကယဟန်ခံခွင့်မပေးချဘူးနော်298တောသိခာဘုရားကိုပြည့်ပြည့်စုံစုံဖြစ်ဖြစ်နိုင်တဲ့စွန့်အင်ကလူအရိယာယဟန်တော်များမှသာလည်းမြတ်စွာဘုရားကသိကျင်နေနဲ့ခွင့်ပြုထားပါတယ်နော်။ဒါကြောင့်သံဃန္တရဏကိစ္စမျိုးဆိုတဲ့အရင်းနဲ့မှာဘယ်လိုသံဃာတိမိမိတို့ကိုယ်ပဲသိခဲ့ရမယ်ဆိုတာလေးကိုနည်းနည်းလေးပြည့်ပြည့်တဲ့အမှတ်သားထားဖို့တော့လိုတယ်။ဒါတော့အဲ့ဒီကိုယ်ပဲသိခဲ့ရမယ်သံဃာစင်ရဲ့ကိုပြည့်ပြည့်တဲ့အသိထားပြီးတဲ့အချိန်ခါမှာနောက်ပိုင်းတရဏကိုပြည့်စည်တဲ့အပိုင်းဗရဏဂုံညွှန်းနှောင်းတဲ့အပိုင်းကြီးမှာနည်းနည်းထပ်ပြီးတော့ဒီကြောင့်ပြောပါမယ်နော်။ကဲခုဗရဏအမြင်ရတဲ့အတွက်တသမအိနိနာပိပရိယယေနယရဏတယံတရဏံဒီနိပရိယအကြောင်းအဖြစ်လဲယရဏ၃ပါးတဲ့တရဏမြည်တယ်ခုနကနိပရိယအကြောင်းကဘာလဲနံပါတ်၁ဘုရားယရဏဘုရားယရဏဒီတရဏတွေကိုအကျိုးစီးပွားရှိတဲ့လုပ်ငန်းရပ်ကိုညွှန်ကြားပြတာအဆုံးဆုံးမှအပြီးချင်းဖြစ်အကျိုးစီးပွားမရှိတဲ့လုပ်ငန်းရပ်တွေကိုလည်းတားမြစ်ပိတ်ပင်တော်မူခြင်းဖြင့်ကရဝါဒီတဏ္ဍာမကြက်ရောက်မဲ့ဘေးဒုက္ခအမျိုးမျိုးကိုဖြစ်ရှိပြီးတော့မူတယ်။ဒါကြောင့်ဘုရားရှင်သည်သရဏအမိရတယ်။ကိုယ်ကိုယ်တည်းနော်။အရိယာမေတ္တရာကကရဝါဒီကိုတဏ္ဍာဖီးခဲ့မှထုတ်ဆောင်ကြင်ပေးခြင်းဖြင့်ကရဝါဒီတဏ္ဍာမကြက်ရောက်မဲ့ဘေးဒုက္ခအမျိုးမျိုးကိုဖြစ်ရှိပြီးတဲ့အရိယာဘုရားကကရဝါဒီကိုသက်သာရပေးခြင်းဖြင့်ကရဝါဒီတဏ္ဍာမတည်ရှိမဲ့သင်္ခေတုကအမျိုးမျိုးကိုဖယ်ဖြောက်ပြတတ်တယ်။အာသင်္ခတတအနိစ္စနိဗ္ဗာန်ရဲ့ပရိယတရားတို့ဟာလည်းသရဝတိရဲ့တဏ္ဍမတိရှိတဲ့ဘေးဒုက္ခအမျိုးမျိုးကိုဖယ်ဖြောက်ပြနိုင်တဲ့အထောက်ပံ့ရှိတယ်။ဒါကြောင့်သူတို့ဟာလည်းကိုယ်ကိုယ်တိုက်တဲ့သရဏကြီးတယ်။အရိယသံဃာတော်ကြတော့အနည်းငယ်သောကောင်းမှုကုသိုလ်ဖြစ်ခြင်းဖြစ်ပါစေ။ထိုကောင်းမှုကုသိုလ်ဒီကြောင့်နောက်ထပ်တစ်ဖန်အကျိုးတစ်ခုရခဲ့ရင်ကြီးကျယ်ဖွံ့ဖြိုးများမြတ်တဲ့အကျိုးတွေကိုတစ်ဖန်ရစေခြင်းဖြင့်သရဝတိတဏ္ဍာမကြက်ရောက်နေတဲ့ဘေးဒုက္ခအမျိုးမျိုးကိုထုတ်ဆောင်ကယ်တင်ပေးနိုင်တဲ့ဆောအားဖြည့်ဆည်းပေးနိုင်တဲ့ဆောအားရှိတယ်။ဒါကြောင့်အရိယသံဃာတိလည်းသရဏအမိရတယ်။ဒါကြောင့်သရဏဆိုတာကဘာလဲ။ဘုရားတရားသံဃာယရဏသုံးပါးကိုဘာလို့ခေါ်လဲ။သရဏ။ဘာဖြစ်လို့သရဏခေါ်လဲ။တဏ္ဍာတိရဲ့ဘေးဒုက္ခအမျိုးမျိုးကိုဖြည့်ဆည်းပေးတတ်လို့သရဏဒါလေးမှတ်တာနော်။နံပါတ်1တရဏအကြောင်းပြောပြီးနံပါတ်2ကတဏ္ဍဂုံ။ဘာကုန်တဏ္ဍဂုံခေါ်တယ်လဲ တဗန္တတဂရုတာဟိဝိဟတပိလေသတ္တပရဏတပရာယန္တတဂါရဘောဓောစိတုပ္ပတောတရဏဂမနံတဗန္တတဂရုတာဂရုတာဟိသုယရဏသုဘောဓောနေအညောချင်းသုယရဏသုဘောဓောနေလေးစားခြင်းတို့ဖြင့်ဝိဟတပိလေသောဘေဖြောအပြီးသောကိလေသာအညစ်ရှိသောတပရာယန္တဂါရဘောဓောသုယရဏသုဘောဓောနေလေလျောင်ရအဖြစ်ဖြင့်လေလျောင်သောအချင်းအားဖြင့်ဖြစ်ပေါ်၍လာသောစေတုပါဒကုသိုလ်စေတုပါဒီဝါမဟာဂရိကုသိုလ်ရှင်များအတွက်တော့မဟာကုသိုလ်စေတုပါဘ်နော်ငန္ဓာရှင်များများအတွက်ကတော့မဟာဂရိယစေတုပါဘ်နော်စေတုပါဒစေတုပါဒီတရဏဂမဏံတရဏဂမဏံမြည်ဤယန္တာသုံးပါးကိုကြည်ညိုရယ်ယန္တာသုံးပါးကိုလေးစားရယ်ကြည်ညိုခြင်းလေးစားတဲ့အချင်းအားဖြင့်ဖြစ်လိုက်တော့မကြည်ညိုခြင်းဆိုတဲ့အတ္တရိယတရားကိုပယ်ဖြောက်ပြီးဖြစ်သွားတယ်ပယ်ရှားပြီးဖြစ်သွားတယ်လေးစားတဲ့အတွက်မလေးစားဖို့အနာရတိယအကုသိုလ်စေတနာကိုလည်းပယ်ရှားပြီးဖြစ်သွားတယ်ဒါကြောင့်ယန္တာသုံးပါးတို့အပေါ်၌ကြည်ညိုခြင်းလေးစားခြင်းဖြင့်မကြည်ညိုမှုမလေးစားဖို့စတဲ့အကုသိုလ်အညစ်အကြေးတွေကိုပယ်ဖြောက်ပယ်ဖြောက်ပြီးတဲ့အခါယန္တာသုံးပါးအပေါ်၌ကိုယ်ပွဲလီလျောင်းပေါ်အောင်ပြီးကိုရအဖြစ်အချင်းရအဖြစ်ဖြစ်ပေါ်နေတဲ့စိတ်စေတသိက်သည်ဒါတဲ့လေတရဏဂုံကြီးရေဒီတော့တရဏဂုံဆောက်ကပါလေတရဏဂုံဆောက်ဒီနေတဲ့သူတော်ကောင်းရဲ့တန်တော်မှာယရဏသုံးပါးကိုကိုယ်ပဲအထာရအဖြစ်နဲ့စိတ်ကနေတဲ့ကုသိုလ်စိတ်စေတနာကိုတရဏဂုံလို့ခေါ်တယ်ဒါကဘုဒ္ဓရှင်ရဲ့တိက္ခာပုဂ္ဂိုလ်ရဲ့အတွက်ပေါ့နော်ဒီဟန္နာရှင်မြတ်များအတွက်ကတော့ကရိယာစိတ်တိတ္တဘက်ကိုအောက်ကောက်ရပါတယ်နော်ဒီတော့တရဏဂုံဆိုတာကကိုယ်ပဲစိတ်ကကြောင်းဖြစ်တဲ့စိတ်စေတသိက်နော်ယရဏသုံးပါးကိုကိုယ်ပဲအဖြစ်နဲ့အတိမှပြုပြီးတော့ယုံကြည်စွာလေးစားစွာဖြင့်ကိုယ်ပိုင်ရှိကကြောင့်ဖြစ်တဲ့စိတ်စိတ်တွေဒီပါလေသရဏဂုံကြီးလေနော်သရဏဂုံတိသုဒ္ဓရကဘယ်လိုလဲလို့မင်းတန်တမေကိသတ္တောသရဏခိစတိတန်တမေကိသတ္တောသရဏခိစတိတန်တမေကိသတ္တောထိုကုသိုလ်စိတ်တို့ပါနေပြည့်စုံတဲ့တတဝါသည်ဝါထိုကရိယာစိတ်တို့ပါနေပြည့်စုံနေတဲ့တတဝါသည်သရဏခိစတိသရဏဂုံတိတဲ့ပုဂ္ဂိုလ်ကြီးဤအဲ့ဒီကိုယ်ကိုယ်လီလျောင်းရအဖြစ်အတိမပြုတ်ထားတဲ့ကုသိုလ်စိတ်တို့ပါနဲ့ပြည့်စုံနေတဲ့သူတော်ကောင်းကိုသရဏဂုံတီးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်။ဘုဒ္ဓဗဂာရိနစိတ်တို့ပါနေနအေတာနိမေတ္တိနိယရဏာနိသရဏာအေတာနိပရာယရဏံတိအေဟောဥပိတိတိအထောဘုဒ္ဓဗဂာရိနစိတ်တို့ပါနေနဖွဆိုအခေပြီးသောစိတ်ဖြင့်အေတာနိတိနိယရဏာနိဤယရဏသုံးပါးတို့ဒီကမင်္ဂဤသရဏကိုယ်ကိုယ်လီလျောင်းရသည်သရဏံကိုဘယတိဧတံဤယရဏသုံးပါးတို့တေကမင်္ဂဤပရာယဏပေါင်းလိလျောင်ရသည်ဤတိအေဝံဤသို့လင်ဥပိတိသိက္ခာတ္တဤတိအထောဤကဆိုလိုရဲ့အနက်သဘောတည်ယရဏသုံးပါးကိုကြည်ညိုတဲ့စိတ်ထားယရဏသုံးပါးကိုလေးစားနေတဲ့စိတ်ထားဖြင့်ယရဏသုံးပါးကိုကိုယ်ပဲလိလျောင်ပေါင်းဖြစ်ပေါ်ရအဖြစ်နဲ့အတိမပြုထားသောစိတ်စေတသိက်တွေနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တူပေါ့နော်အဲ့ဒီပုဂ္ဂိုလ်တို့ကဒီယရဏသုံးပါးကိုငါ့ရဲ့ကိုယ်ခွေရအာထာရပုံအောင်ရလီလျောင်းရဖြစ်တယ်လို့ဒီလိုရှိကံခဲ့ရင်အဲ့ဒီလိုရှိကံနေတဲ့ပုဂ္ဂိုလ်ကိုတရဏဂုံတည်နေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အသင့်ကနည်းနည်းလေးမြင့်မသွားဘူးလားမြင့်သွားဗမင်္ဂဆံကလူရဲ့ရှင်ခွန်းလို့ရှင်ခွန်းယုံနဲ့ဗာမတိညာပတိရှင်ခွန်းယုံနဲ့တရဏဂုံတည်နေတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးနော်ဒီတော့တကယ်တမ်းကိုယ်ခွေရအာထာရဖြစ်တယ်လို့ယုံကြည်မှုရှိရတကယ်တော့ကိုယ်ပေါ်ရအထာရဖြစ်တယ်လို့လေးစားမှုရှိရမယ်။ယုံကြည်မှုလေးစားဖို့ရှိပြီးတဲ့အခါမှာမယုံကြည်မှုကိုပယ်ဖျက်နိုင်တဲ့စွမ်းအားရှိရမယ်။ဒီချိန်ကပေါ့ဦးဇင်းတို့ခန့်ငယ်ငယ်လောက်တော့နော်။မုံရွာကဇောက်ထိုးဆိုတဲ့ပုဂ္ဂိုလ်ရောက်ကသတင်းစာထဲမှာထည့်ပြီးဝေဖန်ခဲ့အဖို့တယ်။ဘာတဲ့လဲ။သဗ္ဗညတညာဆိုတာရှိပါသလား။ဟုတ်လား။တပီးလုံးတော်တော်လေးပုတ်ပုတ်ရိုက်သွားတယ်နော်။အဲ့ဒီပုံစံပေါ့။ဒါကမကြည်ညိုတဲ့အတ္တရိယပြတ်ခံနေတဲ့စိတ်စိတ်တွေပဲ။သဗ္ဗညတဉာဏ်ရှိတဲ့ကိုယ်သူကလက်မခံတဲ့ဘက်ကနေပြီးတော့ဝေဖန်ပြီးတော့စာရင်းရေးလိုက်တယ်။ရေးလိုက်တဲ့အခါကျတော့ယရဏသုံးပါးအပေါ်၌ကြီးညိုတဲ့အတုသဖြင့်ဘုရားယရဏအပေါ်၌ကြီးညိုတဲ့စိတ်ထားရှိသေးလားမရှိဘူး။လေးစားဖို့ရှိသေးလားမရှိဘူး။မကြီးညိုလို့မလေးစားလို့ဒီလိုသိစတဲ့အခါဝေဖန်တဲ့သဘောပဲ။ကိုယ်ကြီးယောက်ျားနေတဲ့ကြီးညိုနေတဲ့လေးစားနေတဲ့ပုဂ္ဂိုလ်ကအဲ့ဒီမကြီးညိုခြင်းဆိုတာအတ္တတရားတရားကိုတိုက်ပြနိုင်တဲ့သွားရှိကြီးညိုမှုကမကြီးညိုမှုကိုတိုက်ပြနိုင်တဲ့မလေးစားမှုကမလေးစားမှုကိုတိုက်ပြနိုင်တဲ့သွားရှိ အဲ့ဒီတော့အငြင်းပြင်းတွေကိုတိုက်ဆက်ပြီးတဲ့အချိန်ကမှယရနာသုံးပါးကိုကိုယ်ကိုယ်လျှောက်ပေါ်ဖီးခိုးရန်အဖြစ်နဲ့အတိမတ်ပြုထားတဲ့စိတ်ဒီမှာရှိနေတယ်။အဲ့ဒီစိတ်ဓာတ်နဲ့ဒီယရနာသုံးပါးတွေငါရဲ့ကိုယ်ကိုယ်ရအထာရပေါ်အောင်ရလျှောက်ရဖီးခိုးရဖြစ်တယ်လို့သိကခဲ့ရင်အဲ့ဒီသိကနေတဲ့သရကောင်းကိုတရဏကောင်းတီးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်နော်။ဧဝံတဝတရဏံတရဏကမဏံယောသတရဏကိစ္စတိဣဒံတယဝိရိဒဗံပေါင်းလိုက်တော့တရဏတရဏကုံတရဏကုံတိတုသုံးမျိုးဖြစ်သွားပြီနော်ကဲကောင်းပြီဒီတရဏကုံဒီဘယ်နှမျိုးရှိတလဲတရဏကမဏအပြည့်တနံပါတ်၄နော်တရဏကမဏပပိတိပါဏတုဝိတံတရဏကမဏလောကုတ္တရလောကိယေသလောကုတ္တရတရဏကုံလောကိတရဏကုံတရဏဂုံဘယ်နှမျိုးရှိလဲ2မျိုးအကျဉ်းသာအဖြစ်အခြေခံလောကီဇာလကုတ္တရံဒိဋ္ဌာလိသနာမေခခဏိတရဏဂမနုပကိလေသသမုတ်စေရဏအာရမဏတောနိဗ္ဗာန်အာရမဏဟုတ်တော်ဗိသောတတကလေးပြီရဏတေယဣစ္ဆတိသတ္တဒုလကုတ္တရံတရဏဂုံလောကိတရဏဂုံနှမျိုးတို့တွင်လောကုတ္တရံလောကုတ္တရံဖြစ်သောတရဏဂုံတရားဖြစ်ကဒိဋ္ဌတိသနာတိသလေးပါးကိုသိမြင်တော်မူအာဟိကဂုံသောအရိယသရောကောင်းတို့ဤတဏ္ဍ၌မဂ္ဂခဏီအရိယမေခဏ၌ဒရဏဂမနုပ္ပတိလေသသမုတ်စေရဏဒရဏဂုံညနှံကြောင့်ကိုအကျိုးမဲ့ပေတာခြင်းဖြင့်အာရမဏတောအာယုံမျက်မှောက်အဖြစ်နိဗ္ဗာန်အာရမဏနိဗ္ဗာန်လေအာယုံရှိသည်ဟုတ်သောအဖြစ်ကိစ္စတော်ကိစ္စတိတိအဖြစ်ဒေကလေးမီယရဏတရေအလုံးစုံသောယရဏသုံးပါးအပေါင်းဖြင့်လည်းပဲဣစ္ဆတိပြီးပြီးပြည့်စုံရလာပေ၏စကားလေးကနည်းနည်းတော့ကျင်းတယ်နော်ကျင်းတဲ့အခါကျတော့ဒီကျင်းနေတဲ့စကားလေးနားလည်အောင်ကတော့တော်တော်လေးချက်ပြီးပြောမှသဘောပေါက်မယ်လောကုတ္တရတရဏဂုံကဘယ်ပုဂ္ဂိုလ်ရဲ့နာမ်ကမှလောကုတ္တရတရဏဂုံပြည့်စုံတယ်ဒိဋ္ဌသစ္စာနာသစ္စာလေးပါးကိုမြင်ပြီးတဲ့တရဏဂုံရဲ့နာမ်ကမှလောကုတ္တရတရဏဂုံပြည့်စုံဘယ်ချိန်ကမှပြည့်စုံလဲဆိုပြီးတော့မဂ္ဂခဏအရိယမဂ္ဂံကိုရရှိတဲ့အချိန်ခါမှပြည့်စုံသွားတယ်အရိယာမေတ္တာကိုရရှိတဲ့အချိန်ခါမှာဘာကြောင့်ပြည့်စုံရတယ်လို့ပြီးတော့ဒီအရိယာမေတ္တာကသရဏဂမနုပ္ပတိလေကသမုတ်စေရဏသရဏဂုံမြင်တော့ကြောင့်ဖြစ်တဲ့ဥပ္ပတ္တိလေကအငြိပြည့်တယ်ဆိုဒီအရိယာမေတ္တာကအကျိုးမဲ့ပယ်တက်လိုက်အကျိုးမဲ့ပယ်တက်လိုက်တဲ့အတွက်အရိယာမေတ္တာရဲ့အခိုက်မှာလောကုတ္တရသရဏဂုံဒီပြည့်စုံသွားတယ်ဘယ်လိုပြည့်စုံလဲလို့ပြီးတော့ဒီအရိယာမေတ္တာကအာရမဏတောနိဗ္ဗာန်အာရမဏဟုတ်တော့အာယုံမျက်မှောက်တည့်ရင်သိနေတာကတော့အသင်္ကတတအညိတနိဗ္ဗာန်ကိုပဲသိတယ်။အသင်္ကတတအညိတနိဗ္ဗာန်ကိုပဲအာယုံပြုတယ်။ဘုရားယရဏကိုအာယုံပြုနေတာလည်းမဟုတ်ဘူး။မင်္ဂယရဏကိုအာယုံပြုနေတာလည်းမဟုတ်သေးဘူး။အသင်္ကတတအညိတနိဗ္ဗာန်ဘုရားယရဏထဲမှာအစိမ့်ပိုင်းတစ်ခုအဖြစ်နဲ့ပါဝင်နေတဲ့အသင်္ကတတအညိတနိဗ္ဗာန်ကိုပဲနှံအာယုံပြုနေတယ်။အာလင်္ကတအညိတနိဗ္ဗာန်ကိုအာယုံမျက်မှောက်တည့်ရဲ့ဖွင့်ဖို့သိကြတာမှန်ပြီမဲ့လို့ကိစ္စသိသည့်အဖြစ်ရဟနာ၃ပါးနဲ့ကိုယ်မရှိတဲ့ချင်းလုံငန်းပြီးစီပါတယ်ဘယ်လိုပြီးစီလဲရဟနာ၃ပါးတို့အပေါ်နဲ့မယုံကြည်ခြင်းအတ္တတရားစတဲ့ကိလေသာအညိအကျင့်တွေကိုဒီအရိယာမေတ္တာကအကျိုးမဲ့ပယ်ချလိုက်အကျိုးမဲ့ပယ်ချလိုက်တဲ့အတွက်ကိစ္စသည်ဒီအဖြစ်ယရဏသုံးပါးအပေါ်၌ယုံကြည်ခြင်းသရာတရားသည်အလိုလိုပြည့်စုံသောမယုံကြည်မှုအတ္တတရားစတဲ့ကိလေသာအနေကြီးတွေကိုပယ်ချလိုက်တဲ့အတွက်ကြောင့်ဖြစ်တယ်နော်ကိစ္စသည်ဒီအဖြစ်ယရဏသုံးပါးလုံးအပေါ်၌ကိုယ်ကဖြစ်ကြခြင်းပြည့်စုံပြည့်စုံသောဘောဇင်ကမှာအတ္တကရတအနေဒါနိဗ္ဗာန်တစ်ခုကိုဒီအရိယာမေတ္တာကအာယုံပြုနေတာမှန်တယ်လေဒီအရိယာမေတ္တာဆိုင်ရင်ကဘုရားယရဏအပေါ်၌ဘုရားယရဏမှမသိအောင်ဖုံးလွှမ်းထားတဲ့မောဟဘုရားယရဏကိုဘုရားယရဏအဖြစ်နဲ့မယုံကြည်သေးနိုင်တဲ့အတ္တရဒီမောဟအတ္တရစတဲ့အကုသိုလ်ကိလေသာအငြင်းကြီးတွေကိုတခါတော့ပယ်တတ်ပြီးလိုက်ဘုရားယရဏကိုဘုရားယရဏမှမသိအောင်ဖုံးထားတဲ့မောဟသံဃာယရဏကိုသံဃာယရဏမှမသိအောင်ဖုံးထားတဲ့မောဟဘုရားယရဏသံဃာယရဏတို့အပေါ်နဲ့မယုံကြည်ခြင်းအတ္တရစတဲ့ဒီကိလေသာအငြင်းကြီးတွေကိုဒီအရိယာမတရားကအကျိုးမဲ့ပယ်ချလိုက် ဝေစားလိုက်တဲ့အတွက်ကိစ္စသိတိအဖြစ်ယရဏ၃ပါးလုံးအပေါ်၌ကိုယ်ပွင့်ရှိတဲ့ခြင်းသည်ဤဤပြည့်စုံပါတယ်ဘယ်လောက်လဲနားလည်ခြင်းနားလည်မယ်နားမလည်တဲ့ပုဂ္ဂိုလ်တွေအတွက်ဆက်ပြီးနည်းပြောမယ်နော်ဒိဋ္ဌသစ္စာသစ္စာ၄ပါးကိုမြင်ပြီးဖြစ်ရဘာလဲဒိဋ္ဌ၄ပါးဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒါကြောင့်ဒီအမြဲတမ်းနိုင်ရင်ဒီအခြေခံမူလေးတွေတော့သိထားဖို့လိုအပ်ပါနော်အဲ့တော့ဒီဒိဋ္ဌိသစ္စာသစ္စာလေးပါးကိုမြင်ကြည့်တဲ့ပြုတော်ကောင်းဖြစ်ရအောင်အဲ့တော့ဒီသစ္စာလေးပါးတွေမှာဒုက္ခသစ္စာပါတော့ဘာကဒုက္ခသစ္စာခေါ်လဲဒီကကြီးတွေနဲ့အနိစ္စံဆုံးဓမ္မစကားအနိစ္စံဆုံးအနတ္တလက္ခဏာတုတ်တာဒါလေးတွေနည်းနည်းလေးလိုက်ကြည့်ရအောင်နော်တန်ခိတ်ဒီနာဒီစုပါဒနဲ့ခန္ဓာဒုက္ခအရာများတဲ့ပြုတော်ကောင်းကြီးရှိကြပါ့။ဒီဓမ္မစကားနဲ့အနတ္တလက္ခဏာတို့ကိုရုပ်ခပူဇော်နေတဲ့ပြုတော်ကောင်းကြီးတို့ခဏများရှိကြတယ်။ရာဟုတဲ့ပုဂ္ဂိုလ်တွေလည်းများကြတယ်။အရင်းကြောင့်အပြင်ကြောင့်မယ်ဆိုလို့ရှိရင်ဥပါဒါနဲ့ခန္ဓာ၅ပါးပြီးဒုက္ခအသစ္စာတရား။ဘာလဲဥပါဒါနဲ့ခန္ဓာ၅ပါး။ဟုတ်လား။ဒီသင်္ခေတ။ရူပူပါဒါနဲ့ခန္ဓာဝေဒနုပါဒါနဲ့ခန္ဓာသိညုပါဒါနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝိညာဏုပါဒနဲ့ခန္ဓာပေါင်းလိုက်တော့ဘယ်နှခုလဲ၅ခုဘာခုရူပပါဒနဲ့ခန္ဓာခေါ်လဲဟုတ်သင်္ကေတလိုက်ပါဘုရားရှင်ကိုယ်တော်ရင်ကခန္ဓာဝေကတန်ရောက်ပါဠိတော်မှာခန္ဓာသုတ်တမအတိအကျအရှင်းထားနော်ခန္ဓာနဲ့ဥပါဒနဲ့ခန္ဓာနှစ်မျိုးကိုခွဲခြားပြီးဘုရားရှင်ရှင်းထားတယ်ဒီဥပါဒနဲ့ခန္ဓာအပိုင်းမှာယံကိစီရူပတိတနာသတ္တသုခန္ဓာဧကတံဝဘိဓမ္မာဩဒရိကံဝတုခုမဝါဒီနာဝပဏိတဝယံတုရေတန္တိဝေဝတံတောဥပါဒဏိယအယံဥစ္စတိရူပပါဒံနေခန္တောအတိယုနေစေအရှိဘသုခကယုနေစေအရှိဘအနာကယုနေစေအရှိဘဧကတယုနေစေအရှိဘဗိဓယုနေစေအရှိဘဩဒရိကခေါ်တဲ့ယုံကျန်တဲ့ယုသမမျိုးဒုက္ခမှာခေါ်တဲ့ပင်ပင်လိမ့်တဲ့ယုတ်တစ်ချောင်းမျိုးယုတ်နဲ့ချက်ပါဆင်းရဲကောင်း။ဒီနာခေါ်တဲ့ယုတ်ညာနဲ့ယုတ်တရားပဏိတခေါ်တဲ့မုံညာနဲ့ယုတ်တရား။ဒုရခေါ်တဲ့ရှုနေတဲ့ယောဂဝတ္ထပုဂ္ဂိုလ်ရဲ့အတိညာနဲ့ဝေးတဲ့ယုတ်တရား။မန္တိကခေါ်တဲ့ရှုနေတဲ့ယောဂဝတ္ထပုဂ္ဂိုလ်ရဲ့အတိညာနဲ့နိစ္စနေတဲ့ယုတ်တရား။ကောင်းလိုက်တော့ဒီစင်းနဲ့တင်မျိုး။ဒါတခုတင်မျိုးတော့အကျဉ်းဖြစ်ဒီလိုဒီယုတ်တရားအဖြစ်ပေါ်ပြီးသာသနာ့အာသောတရားလေးပါတို့ရဲ့အာယုံယူရတော့တဲ့ကောင်မြေအတွက်၌တည်ရှိကြမယ်ဆိုရင်ဥပါဒာနိယဒနာတ္တိတွေနဲ့ငံငါဟာလှန်ဆွေးယူနေကြမယ်ဆိုရင်ဘောဇရဘုံလည်းမြင်အပြစ်မှာတည်ရှိတဲ့အာသောတရားတွေအာယုံဖြစ်တဲ့ဒနာတ္တိတို့ကငံငါဟာလှန်ဆွေးယူတာဖြစ်တဲ့ဒီတစ္ဆေတမျိုးသောအခြေအဖြစ်ဒီနေ့ရုပ်တရားအစုအပုံဒီရူပပါဒနဲ့ခန္ဓာမြည်တယ်ဒီလိုဖြစ်တာဒီကိစ္စဥပ္ပလုံဘုရားကဒီလိုဆိုဆိုခေါ်သွားကြလားမပြည့်လို့ဆိုခေါ်တာဒီလိုဆိုဆိုခေါ်သွားပါလေနော်ဝေဒနုပါဒနဲ့ခန္ဓာ၊ဒိဉ္စုပါဒနဲ့ခန္ဓာ၊သင်္ခါရုပါဒနဲ့ခန္ဓာ၊ဝိညာဉ်ုပါဒနဲ့ခန္ဓာပုံစံတူပဲဟုတ်တော့ဒီတော့၅ပါးလုံးကိုပေါင်းစုခြုံငုံပြောရင်အတိတ်ခန္ဓာ၅ပါး၊ဒုစကံခန္ဓာ၅ပါး၊အနာဂတ်ခန္ဓာ၅ပါး၊ဣဇဒခန္ဓာ၅ပါး၊ဘိဒ္ဓခန္ဓာ၅ပါး၊ဩလာရိကဒုက္ခမခန္ဓာ၅ပါး၊သီနပဏိတခန္ဓာ၅ပါး၊ဒုရတန္တိကခန္ဓာ၅ပါးကောင်းလိုက်တော့တစ်ချက်တစ်မျိုးတော့အကျဉ်းဖြစ်ဒီနည်းနဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးဒီအာသောတရားတွေအာယုယူရ30တဘုံနမည်အပ္ပတိရှိပြီးတော့ဒနာတိတိတို့ပြင်ငါကဟာလည်းလှန်ဆွေးယူရတရားတွေဖြစ်ခဲ့မယ်ဆိုရင်ဒီတစ်ချက်တစ်မျိုးတော့အကျဉ်းဖြစ်ဒီနည်းနဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီဘာတို့ကြလဲဒုက္ခအိစ္ဆာအဲ့ဒီဒုက္ခဒိဋ္ဌာကအရိယတရားကောင်းတွေဒီဒိဋ္ဌဒိဋ္ဌာနံတိနိအာမိတဒိဋ္ဌာတရားရှိကြကုန်သောအရိယပုဂ္ဂိုလ်တို့အာအရိယာဒရကောင်းမှန်ရင်ဒီသစ္စာလေးပါးကိုသိကြမလို့လားသိရသိရမယ်သစ္စာလေးပါးအစီပိုင်းထဲမှာဒုက္ခသစ္စာတရားကိုလည်းဒီအရိယာဒရကောင်းကြီးသိကြမသိဘူးလားသိနေတယ်ဘာကုန်ဒုက္ခသစ္စာခေါ်ရဲဆိုတဲ့အစီအင်းနဲ့မှအတိတ်ခန္ဓာ၅ပါးလည်းမပါဘူးလားပါတယ်အနာဂတ်ခန္ဓာ၅ပါးလည်းမပါဘူးလားပါနေတယ်သစ္စာပန်ခန္ဓာ၅ပါးလည်းပါနေတယ်အဲ့ဒီတော့ဒီအချက်ကိုအတိအကျဖျားရှင်ကရှင်းပြတာဖြစ်တော့ဒီနေ့ဖြစ်ကအတိရှုဖို့မလိုဘူးမရှုကောင်းဘူးအနာကရှုဖို့မလိုဘူးမရှုကောင်းဘူးဝိပဿနာဆိုတာပြစ်ထုတ်ပံတဲ့တဲ့ပဲရှုရတယ်ပြစ်ထုတ်ပံပေါ်ရပေါ်ရပဲရှုရတယ်ဒီလိုဖြစ်ကြတယ်အ အတိတ်နာကကိုမရှိတော့ဘူးဆိုပြီးဆိုကြတော့ဘုရားရှင်ကအတိတ်နာကရှိရမယ်လို့ပြီးကြဆိုကြပြီးတော့ယောဂီပုဂ္ဂိုလ်နဲ့ပြီးရမယ်ဒုက္ခသစ္စာရှင်းနေမှာဒီအတိတ်ခန္ဓာ၅ပါးနဲ့အစိတ်ပိုင်းတစ်ခုအဖြစ်နဲ့ပါဝင်နေတယ်အနာဂတ်ခန္ဓာ၅ပါးတွေလည်းအစိတ်ပိုင်းတစ်ခုအဖြစ်နဲ့ပါဝင်နေပါတယ်ပါဝင်လိုက်တဲ့အချိန်ခါမှာဒီအတိတ်ခန္ဓာ၅ပါးပြီးဆိုပါခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတွေကိုရှုတဲ့အပိုင်းမှာဘလောက်ရှိရမလဲဆိုတဲ့အပိုင်းကပတ်တယ်လို့လည်းဘုရားရှင်ကအနတ္တလက္ခဏာသုတ္တမှာဟောဒီနေ့ကပြောပြပြီးပြီ။သဗ္ဗရူပ၊သဗ္ဗဝေဒနာ၊သဗ္ဗသိညာ၊သဗ္ဗသင်္ခါရ၊သဗ္ဗဝိညာဏ။ရုပ်ဆိုလည်းအကုန်လုံးသာရှိ။ဝေဒနာကြတော့လည်းအကုန်လုံးရှိ။သင်္ခါရကြတော့လည်းအကုန်လုံးရှိ။ဒီနေ့နေ့သင်္ခါရတရားစုတွေကြတော့လည်းအကုန်လုံးပဲရှိ။အတိတ်ရဲ့ဝိညာဉ်ကြတော့လည်းအကုန်လုံးရှိပါလို့ပြောကြတယ်။ဘာဖြစ်လို့လဲ။ဘာဖြစ်လဲဆိုတာကနောက်ထပ်သုတ်တန်တစ်ခုရှိတယ်အပရိကရဏသုတ်တန်နော်ဘာငယရဏဝက်ကတန်ရုပ်ပါဠိကဇာနေ249ကို250မှာပါပါတယ်သဗ္ဗံသူဆုံးဝေအနာသီခန္ဓာအပရိကရဏအဝိရာဇယံအပဇဟံအပဘောဒုက္ခခရယာဒီကဝေခြေတယံတို့သဗ္ဗံအလုံးစုံသောခန္ဓာ၅ပါးယုံနာတရားကိုအနာဘိကရဏအနာဘိကရဏတို့ဉာဏပရိညာပညာဖြင့်ထုတ်သွင်း၍မတိသတိရှိသောအပရိက္ခဏအပရိက္ခဏံတော့ဒီရဏပရိညာပညာဖြင့်ပိုင်ဆိုင်ရမတိခဲ့ပြီးရှိသောအဝိရာဇယံအဝိရာဇယံတော့သောအလုံးစုံသောခန္ဓာ၅ပါးယုံနာတရားတို့အပေါ်၌ဒွေတတ္တမနေတဲ့တဏှာတရားကိုကျင်းပြအယုတ်သိချုံကြီးအောင်မကျင့်နိုင်ခဲ့ပြီးရှိသောအပဇဟံအပဇဟံတော့သောအလုံးစုံသောယုတ်တရားနံတရားတို့အပေါ်၌အလုံးစုံသောယုတ်တရားနံတရားခန္ဓာ၅ပါးတို့အပေါ်၌ဒွေတတ္တမနေတဲ့တဏှာတရားကိုသဟနာပရိညာပညာဖြင့်မပယ်ဆွတ်နိုင်တဲ့ဒီရှိသောဒုက္ခဆရာယဒုက္ခကုန်ခြင်းဟာအဘဘောမထိုက်ကြပေဒီလိုဟောတာအလုံးစုံသောခန္ဓာ၅ပါးယုတ်ပြဏံတရားတွေကိုဉာဏပရိညာသီလနာပရိညာသဟနာပရိညာခေါ်တဲ့ပရိညာပညာ၃ချက်ဖြင့်ပိုင်းခြားမသိရဘူးဆိုရင်အလုံးစုံသောခန္ဓာ၅ပါးအပေါ်နဲ့ကျွတ်တက်မဲ့တဲ့တဏှာတရားကိုလည်းသဟနာပရိညာပညာဖြင့်မပယ်ဆွတ်နိုင်ကြဘူးဆိုရင်နာရဝစီဒုက္ခဘယ်လိုမှမကုန်ဘူးလို့ဒီလိုဖျားအတိအကျဟောတာ။ဒါကနာရဝစီဒုက္ခကုန်ခြင်းနဲ့ပြောကောင်းဒီအလုံးစုံသောဒီယုတ်တရားနံတရားခန္ဓာ၅ပါးတွေကိုပညာပညာ၃ချက်ဖြင့်ပိုင်းခြားသိအောင်ကြည့်ရမလားမကြည့်ရဘူးလား။ကြည့်ရမယ်။ဒီနေ့ဒုက္ခကျင့်ဖို့မလိုဘူးပြော။ကျင့်ဖို့မလိုဘူးဆိုလို့ရှိရင်ဘုရားကပဲမန္တလဖြစ်တာပဲမန္တလစဉ်းစားမယ်အပိုင်ရောက်မလာဘူးလား။ဟုတ်ပါဘူး။အတိခန္ဓာ၅ပါးဖျားရှုဖို့အတိအကျဟောတာ။အနန္တခန္ဓာ၅ပါးလည်းရှိဖို့အတိအကျဘုရားဟောတယ်။သစ္စာပန်ခန္ဓာ၅ပါးလည်းရှိဖို့အတိအကျဟောတယ်။အတိအကျကမရှိကောင်းပါဘူးဆိုပြီးတော့ဖြစ်ကပြောလိုက်ရင်ဖြစ်ကပဲမှားသလား၊ဘုရားကပဲမှားသလား။ဖြစ်ကပဲမှန်သလား၊ဘုရားကပဲမှန်သလား။စဉ်းစားမယ်အတိုင်းရောက်မလာဘူးနော်။ရောက်လာပြီ။စဉ်းစားမဖြစ်တော့လေ။အမှန်တရားလိုချင်တယ်။ဒါတော့ဒီလိုအမှန်တရားကိုရှားဖွေတဲ့အပိုင်းလေးမှာဘုရားဒီပြဏဂုံမြင့်မှန်းကြောင့်အပိုင်းနဲ့ဆိုဒီတရားတွေကပါနေတာပြောတယ်နော်ပြဏဂုံလေးဖြစ်စဉ်တန်ရှင်းခြင်းနဲ့ဆိုရင်ဖြစ်စဉ်တန်ရှင်းရမယ့်ပြဏဂုံမှာဒီအချက်တွေကအခြေခံဖြစ်နေတယ်အရိယာတော်ကောင်းတို့ရဲ့တဏ္ဍာမှာအရိယာတော်ကောင်းမှန်ရင်ဒိဋ္ဌသစ္စာသစ္စာလေးပါးကိုမြင်ပြီးဖြစ်တယ်အဲ့ဒီသစ္စာလေးပါးတွေမှာအစိတ်ပိုင်းတစ်ခုအဖြစ်နဲ့ဘာဝင်နေတာကအတိခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးလည်းပါပါတယ်သို့တော့အတိနာဂတ်ကိုမရှိကောင်းပါဘူးဆိုပြီးတော့ယောနိတဲ့နော်ဆရာတော်သမတော်ဒီလည်းများစွာရှိကြပါလေဆရာတော်ဘုရားကြီးများကဘာကိုအခြေခံကိုးကားကြပါလဲဆရာတော်ဘုရားကြီးကကိုးကားနေတဲ့သုတ်ကံကတော့ဗတ္တိကရတ္တသုတ်ကံဖြစ်ပါလေနော်ဥပရိပဏ္ဏတပါဠိတော်မှာဗတ္တိကရတ္တဆိုတဲ့အမည်နဲ့သုတ်ကံလေးခုလာရှိပါတယ်ဒီသုတ်ကံလေးခုမှာဘုရားရှင်ဟောထားတဲ့ဂါထာလေးတွေကိုကိုးကားပြီးတော့အတိတ်ကမရှိကောင်းဘူးဆိုပြီးဒီလိုပြန်ကြတော့မူကြခြင်းဖြစ်တယ်ဒါကဒီသုတ်ကံဒီမှာဘုရားရှင်ကအတိတနာနာဂမေယအနာပတိကျင်ခြင်းအနာဂတံယတတိတံပိနန္တအပတင်သအနာဂတံပိစုပန္နိသယောရမတတတထဝိပတတိအတ္တဟိရာအတ္တကုပ္ပတံဝိဓမ္မနုပြုဟေဒီလိုဟောတာ။ဘာပြောလဲ။အတိတနာနာဂမေယအနာပတိကျင်ခြင်းအနာဂတံယတတိတံပိနန္တအပတင်သအနာဂတံအတိတအတိတ်ဖြစ်သောခန္ဓာငါးပါးတို့နာနာဂမိယတနာတုတိတို့ဖြင့်ငါငါဟာဟုအခင်မလိုက်လေယာဒါကအထက်ကရာဖွင့်တဲ့အတိုင်းဘာသာပြန်ထားနာနာဂမိယတနာတုတိတို့နာလို့ပြည့်စုံရဆိုပြီးအထက်ကရာကဒီလိုဖွင့်ထားတယ် ဒါတို့လည်းငါကလည်းကဒီလိုဖွင့်ရတယ်လို့မေးတော့ပါဠိတော်မှာဘုရားကိုရောရင်ကအရှင်းထားတဲ့ရှင်းလင်းချက်ရှိတယ်နော်ပါဠိတော်ရှင်းလင်းချက်ကိုကိုကြည့်ပြီးတော့အထက်ကရာကလည်းတဏှာသိတိတော့နဲ့မလိုက်ရဘူးလို့ပြောတာအတိတ်ကမလိုက်ရဘူးဆိုတာကဘာပြောတာလဲတဏှာသိတိတွေနဲ့မလိုက်ရဘူးတဏှာစရာကငါဟာဒိဋ္ဌိစရာကငါအတိတ်ခန္ဓာ၅ပါးကိုငါငါဟာဆိုပြီးတော့ပြီးမလိုက်နဲ့မရှိနဲ့ဒါပဲမလိုက်ရဘူးဆိုတာကငါငါဟလို့မလိုက်ပါနဲ့မရှိဘူးလို့ပြောတာမဟုတ်ဘူးမရှိဘူးဆိုတာကသဏ္ဍာန်ဒိဋ္ဌိနဲ့မရှိပါနဲ့လို့တော့ပြောတာဝိပဿနာမရှိဘူးလို့ပြောနေတဲ့ဆက်ကမဟုတ်ဘူးအတိတ်ခန္ဓာ၅ပါးကိုငါလို့လည်းသွားမရှိနဲ့ငါဟလို့လည်းသွားမရှိပါနဲ့ဒီလိုတော့ပြောအတိတ်ခန္ဓာ၅ပါးကိုဝိပဿနာမရှိပါနဲ့လို့ဒီလိုပြောတဲ့ဆက်ကမဟုတ်ဘူးနော်နောက်တော့ဘာဖြစ်လဲအတိတ်ကအတိတ်ဖြစ်တာယံအကျဉ်းခန္ဓာ၅ပါးဒီပိဏ္ဏချုပ်ဆုံးပြည့်ပြုံးခဲ့တဲ့ဒီတ္တမထုတ်ကြအတိတအတိဖြစ်တဲ့ခန္ဓာ၅ပါးကိုအနန္တသမိယတဏှာတိတိတို့ဖြင့်ငါငါဟာဟုယမလိုက်လျာတဏှာတိတိတို့ဖြင့်ငါငါဟာဟုယအရှင်မလိုက်လျာတဏှာတိတိနဲ့တော့ပြီးတော့ငါငါဟာလို့တော့ပြီးတော့အရှင်မလိုက်ပါနဲ့ဒါပြောအဲ့ဒီနာနုနာနာသမိယဆိုတဲ့ဒီကလုံးကိုကြည့်ပြီးတော့အတိတ်ကိုမရှိပါဘူးလို့ဒီလိုဘာသာပြန်တာနော်တဏှာတိတိနဲ့မလိုက်ပါနဲ့လို့တော့ဟိုကပြောတာအတိတ်ကလည်းငါဘာကဝိပဿနာမရှိပါဘူးလို့ပြောတဲ့ဆက်ကမဟုတ်ဘူးတစ်ချက်အနာဂတ်ကြတော့လေအနာဂတ်အနာဂတ်ဖြစ်တဲ့ရင်အရှင်ခန္ဓာငါဘာဒီအပ္ပတမဖြစ်ပေါ်လာသည်မရောက်ရှိလာသည်တက္ကမထေကအနာဂတ်အနာဂတ်ဖြစ်တဲ့ခန္ဓာငါဘာကိုနဗတိသင်္ခေမမျောနှင့်မတောင့်တအလျာအနာဂတ်ခန္ဓာငါဘာဆိုတာကလည်းမဖြစ်ပေါ်လာသည်ဘူးမရောက်ရှိလာသည်ဘူးဒါကြောင့်အနာဂတ်ခန္ဓာငါဘာကိုလည်းမမျောနှင့်မတောင့်တပါနဲ့ဘယ်လိုမှမများနဲ့မတောင့်တရအောင်လဲတဏှာတိတိဟိနပတိအဒီလိုပဲအထက်ကကဖွင့်ထားတယ်တဏှာတိတိတို့ဖြင့်ငါငါဟာလို့လှမ်းပြီးတော့ညှော်နဲ့တောင့်တာမနေပါနဲ့လို့ဒီလိုအတိအကျဖွင့်ထားတယ်ဘာဖြစ်လို့လဲဘုရားရှင်ကိုရောရင်ကဒီကလေးလုံးတွေဆိုအတိအကျပြန်ပြီးတော့ရှင်းရှင်းပြန်ပြထားပါတယ်ဒီပဋိကရတ္တသုတ်တံမှာပဲပါပါတယ်နော်အဲဒီတော့ဘုရားရှင်ရှင်းရှင်းပြန်ပြနေတဲ့အပိုင်းလေးကဘုရားရှင်ရှင်းရှင်းပြပြတဲ့အပိုင်းကဥပရိပါဏတပါဠိတော်ဝိပင်္ဂဝေနံပါတ်၄ဖြစ်တဲ့တတိကရတ္တသုတ်တံဇာမျက်နှာ226 229လို့မှာဘုရားရှင်ကိုရိုရင်းကဒီဃာရရဲ့အဋ္ဌကိုရှင်းထားတယ်နော်အဲ့ဒီမှာဘုရားရှင်ကဒီဃာရရဲ့အဋ္ဌကိုရှင်းနေတဲ့အပိုင်းမှာမေခွန်းလေးမိပြီးမှပြန်ပြီးတော့ဖြေထားပါတယ်ယထင်္သာပိခောဝေအတိတံအနာဂမေတိဒုက္ခဝေစိတ္တယံတို့ယထင်္သာအဘယ်တော်လင်းအတိတံအတိကိုအနာဂမေတိအရှင်လိုက်ရနေလေသနီအတိကိုအရှင်လိုက်ခြင်းဆိုတော့ဘယ်လိုဟာပြောရလဲဟုတ်ရှင်းလင်းပြီးသားပါယောရူပဟောတိအတိတမတ္တနာတိတတ္တနန္တိသမနောနေတိအတိတမတ္တနာအတိအရှင်ကကာလတုံးကယောရူပဤကတောသောယုတ်တရားတိဟောတိဖြစ်တဲ့ဘုရင်ကြီးဤသည့်ဤသို့လည်းတတ္ထသောအတိဖြစ်တဲ့ယုတ်တရား၌နန္ဒီနိဗ္ဗာန်မန္တိတရားကိုသမနောနိတိဖြစ်ဖြစ်ဤသမနောနိတိကိုအထက်ကရကပိုတိတိလို့ပဲဖွင့်ထားပါတယ်နော်ဒီတော့အတိဖြစ်တဲ့အတိတုံကငါရဲ့ယုတ်တရားတွေဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့အတိကယုတ်တရားအပေါ်၌နိဗ္ဗာန်မန္တိတရားကိုဖြစ်စေတယ်ဒီချက်မှတ်ထားနော်ဧဝဝေရဏဟောတိတိဓမ္မတန္တိတတ္ထအနန္တိသမန္တနိတိဧဝဝေရဏဣကေသောခံစားချက်တိအတိတမတန္တအတိအချိန်ကကာလတုံးကဟောတိဖြစ်တဲ့ဘုလေကြီးဣတိဤသောလျင်တတ္ထတို့အတိဖြစ်တဲ့ဝေရဏတရားအပေါ်၌နန္ဒီနိဗ္ဗာန်မုဏ္ဏတိတရားကိုသမနောနိတိဖြစ်ခဲ့၏ဧဝပညောဟောတိတိဓမ္မတန္တိတတ္ထအနန္တိသမန္တနိတိအတိတမတန္တအတိအချိန်ကကာလတုံးကဧဝံပင်ညဤကတ္တသောမှန်တတ်မှုတင်ညာတရားတိဟောတိဖြစ်ခဲ့ဘူးလေကြီးဤသည့်ဤသောလျှင်တတ္တသောအတိဖြစ်တဲ့တင်ညာတရားအပေါ်၌နန္ဒီနိဗ္ဗာန်မုဏ္ဏတိတရားကိုသမနောနိတိဖြစ်ခဲ့၏ဧဝံသင်္ခါရောဟောတိတိတမထာဏတိတတ္တအနန္ဒီသမနောနိတိအတိတမထာဏအတိအချိန်ကကာလတုံးကဧဝံသင်္ခါရောဤကတ္တသောစေတိတ္တသင်္ခါရတရားဆိုသည်ဟောတိဖြစ်ခဲ့ဘူးလေကြီးဤသည့်ဤသောလျှင်တတ္ထသောအတိတ်ဖြစ်တဲ့စေတသိက်သင်္ခါရတရားစုအပေါ်၌နန္ဒီဖြစ်တဲ့မှုနန္ဒီတရားကိုသမနောနိတိဖြစ်စေ၏။ဧဟောဝိညာဏောဟောတိတိတမထာဏတိတတ္ထနန္ဒီသမနောနိတိ။အတိတမထာဏအတိတ်ချိန်ကကာလတုံးကဧဟောဝိညာဏောဤကတ္တသောတိတ္တဝိညာဉ်တရားသည်ဟောတိဖြစ်ခဲ့မှုလေကြီးဤသည့်ဤသောလျှင် တတ္တတို့အတိစေတဝိညာဉ်အတရားအပေါ်၌နန္ဒီနိတမုနန္ဒီတရားကိုသမဏနိတိဖြစ်စေ၏။ပေါင်းလိုက်တော့ခန္ဓာဘယ်နှပါးဖြစ်တယ်လဲ၅ပါး။ယောဝေဒနာဝိညာသင်္ခါရဝိညာဉ်။အဲဒီယောဝေဒနာဝိညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီအတိတ်ခန္ဓာ၅ပါးအတိတ်ကာလတုန်းကဒီလိုယုတ်တရားဒီလိုဝေဒနာတရားဒီလိုသင်္ခါရတရားဒီလိုသင်္ခါရတရားတွေဒီလိုအတိတ်အတိတ်ဝိညာဉ်တရားတွေဖြစ်ခဲ့ဘူးတယ်ဆိုပြီးသူအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့လက်တဲ့ဘုနန္ဒီတရားကိုဖြစ်ဖြစ်တယ်နော်။ငါရဲ့ယုတ်ကငယ်ချင်းခါရုံးကတော့ဘယ်လိုပေါ့။ငါရဲ့ခံစားချက်တွေအတိတ်တုန်းကငါဘယ်လိုခံစားခဲ့ရလဲ။ငါအတိတ်တုန်းကမှတ်သားမှုတွေဘယ်လောက်ကောင်းခဲ့ဘူးတယ်အတိတ်တုန်းကငါ့ရဲ့စေတနာတွေကဘလောက်ကောင်းခဲ့တယ်။ငါ့ရဲ့အတိတ်တွေကအတိတ်တုန်းကဘလောက်ဆင်းရဲခဲ့ဘူးလဲစသဖြင့်။ဒါအတိတ်ကဖြစ်ခဲ့မှုလေဒီရုပ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးတို့အပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုတဖန်ထပ်ပြီးတော့ဖြစ်စီတယ်။ဖြစ်ခဲ့ခြင်းဘာဖြစ်လဲ။ယောခောပိသဝေအတိတအနာဂတ်မေတိသိခွေချက်တရတော့ယောခောဤသောလျှင်အတိတအတိတ်ကိုအနာဂတ်မေတိအခင်လိုက်ရနေပြီ။ဟောအတိတ်ဖြစ်တဲ့ခန္ဓာငါးပါးအပေါ်မှာဖြစ်တဲ့ကိုနန္ဒီတရားကိုဖြစ်ဖြစ်အတိတ်ကိုအရှင်လက်ကြီးကခေါ်တယ်မရှိပါဘူးပြောတာမပြောပါဘူးဒါပဲနော်ဘုရားကအတိတ်ဖြစ်တဲ့ခန္ဓာငါးပါးအပေါ်မှာတဏ္ဍာဒိဋ္ဌိဖြစ်နေခဲ့ရင်နောက်မှာဒိဋ္ဌိလည်းဟောထားပါနော်နှုတ်မဲ့မှုနန္ဒီတရားကိုဖြစ်ဖြစ်ခဲ့ရင်အတိတ်ကိုလိုက်တယ်လို့ပြောမလိုက်ဘူးဆိုတာကဘာပဲရလဲတေသာဘိကွေအတိတနာနာကမေတိဘိကွေစိတ္တယံတို့တတိယအဘေသောလည်းအတိတအတိတ်ကိုနာနာကမေတိအရှင်မလိုက်လေသည်အတိတ်ကိုအရှင်မလိုက်ဘူးဆိုတာကဘာပြောရလဲယောရူပဟောတိတိတမတ္တနာတိတထနာနေနသမဏောလေတိအတိတမတ္တနာအတိတ်အချင်းခါကာလတုံးကယောရူပဣဒ္ဓတောယောတယတိဟောတိဖြစ်ခဲ့ဘူးလေဤဤဤတို့တထတို့အတိတ်ဖြစ်တဲ့ယောတယအပေါ်၌နန္ဒီနိတမုနန္ဒီတရားကိုနသမဏောနေတိမဖြစ်စေ။အတိတ်တုန်းကငါ့ရဲ့ယောက်ျားကဒီလိုဖြစ်ခဲ့မှုတဲ့ဆိုပြီးသူအတိတ်ဖြစ်တဲ့ယောက်ျားအပေါ်နဲ့နှိမ့်နေမှုနန္ဒီတရားကိုမဖြစ်စေဘူး။ဒါလည်းပဲဝေဒနာ၊ဒိညာ၊သင်္ခါရ၊ဝိညာဉ်ပုံစံလိုပဲဟောပါလား။ဒါတော့အတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့နှိမ့်နေမှုနန္ဒီတရားကိုမဖြစ်စေဘူး။မဖြစ်စေဘူးဆိုရင်ဘာဖြစ်လဲ။ယောဂဗေဒဝေအတိတနာနာကမေတိဘိက္ခဝေစိတ္တယံတို့ယောခောဤတည်းအတိတအတိတ်ကိုနာနာကမေတိအခင်မလိုက်ခြင်းမည်ဤဟောအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့ဖြစ်တဲ့မှုနန္ဒီတရားကိုမဖြစ်စေဘူးဆိုရင်အတိတ်ကိုမလိုက်ဘူးအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်နဲ့ဖြစ်တဲ့မှုနန္ဒီတရားကိုဖြစ်စေရင်အတိတ်ကိုလိုက်တယ်အတိတ်ခန္ဓာ၅ပါးအပေါ်နဲ့ဖြစ်တဲ့မှုနန္ဒီတရားကိုမဖြစ်စေရင်အတိတ်ကိုမလိုက်ဘူးဒီလိုဆိုရင်လည်းဒီလိုကြီးပေါ့။နှစ်သက်မှုနန္ဒီဖြစ်တာမဖြစ်တာကလားလိုရင်းပဲ။အတိတ်ခန္ဓာ၅ပါးပေါ်နဲ့နှစ်သက်မှုနန္ဒီတရားတွေဖြစ်နေရင်တော့ဒါမင်းအတိတ်လိုက်နေတာပဲ။အတိတ်ခန္ဓာ၅ပါးပေါ်မှာနှစ်သက်မှုနန္ဒီတရားမဖြစ်ဘူးဆိုလို့ချင်းအတိတ်ကိုမလိုက်ဘူး။အလားတူပဲဒိဋ္ဌိမှလည်းပုံစံလိုဟောထားတယ်။ဒါတော့အတိတ်ခန္ဓာ၅ပါးအပေါ်နဲ့နှစ်သက်မှုနန္ဒီတရားနဲ့မဖြစ်ရအတွက်သို့မဟုတ်အတိတ်ခန္ဓာ၅ပါးအပေါ်နဲ့တဏှာဒိဋ္ဌိမဖြစ်ရအတွက်ဘာလို့လဲ။အဲ့ဒါဟာမေးခွန်းပဲနော်ဒါကအချက်ပဲဒီတော့အတိတ်ခန္ဓာ၅ပါးပေါ်မှာတဏှာတိတိမဖြစ်ရတဲ့ဘာလို့ရမလဲပြီးတော့မှပြောမယ်အနာဂတ်ခန္ဓာ၅ပါးကြတယ်လို့ပြောချင်အနာဂတ်မျှော်တဲ့ခါကဘာဖြစ်ရလဲတတိကဘိကဝေအနာဂတံပတိသင်္ခတိဘိကဝေခြေနယံတို့ကတင်းဆအဘယ်တော့လဲအနာဂတအနာဂတ်ကိုပတိခေတတိမျှော်လင်းတောင်းတလေသနီအနာဂတ်ကိုဘယ်လိုမျှော်လင်းတောင်းတာလဲယောရောဘောတိအနာဂတမတ္တနာတိတထနန္ဒီသမနောနေတိအနာဂတမတ္တနာနောအနာဂတကလည်းယောရောဘောဤကဲ့သို့သောယုတ်တရားတိသိယံဖြစ်ရကားလို့ဤတိဤသို့လည်းရင်တထတို့အနာဂတဖြစ်တဲ့ယုတ်တရားအပေါ်၌နန္ဒီနိတမုနန္ဒီတရားကိုသမနောနေတိဖြစ်စေ၏နောအနာဂတကလည်းမှဒီလိုယုတ်တရားဖြစ်ရကားလို့ဤဆိုပြီးတော့သောအနာဂတ်ဖြစ်တဲ့ယုတ်တရားအပေါ်၌ဖြစ်သောနန္ဒီတရားကိုဖြစ်စေတယ်။ဒါကနမုနာနည်းနည်းနဲ့အန္တရာယ်ကြီးပတ်စုတော့ဒါပဲဟုတ်တယ်မလား။ယောက်ျားဖြစ်ခြင်းနဲ့မိန်းမဖြစ်ခြင်းနဲ့ယဟန်ဖြစ်ခြင်းနဲ့တိရစ္ဆာန်ဖြစ်ခြင်းနဲ့ဆိုကြလို့နော်။နတ်ဖြစ်ခြင်းနဲ့ဇမဖြစ်ခြင်းနဲ့တောင်းတာကြ။အနာဂတ်ဖြစ်တဲ့ယဟန်ဘုရားမှာတည်ရှိတဲ့ယုတ်တရား ဒီလချင်းဘဝမှာတည်ရှိတဲ့ယုတ်ပြလူဘဝတည်ရှိတဲ့ယုတ်ပြနတ်ဘဝတည်ရှိတဲ့ယုတ်ပြပြမဘဝတည်ရှိတဲ့ယုတ်ပြဒီလိုယုတ်ပြမျိုးနောက်အနာဂတ်မှာဖြစ်ဖြစ်နေတုံးတာတောင်းတလိုက်ပြီဆိုလို့ရှိရင်ဘာဖြစ်မလဲနော်အနာဂတ်ဖြစ်တဲ့ယုတ်ပြအပေါ်နဲ့နှိမ့်တဲ့မှုနန္ဒီတရားကိုဖြစ်စီပြီးကြီးတယ်နောက်အနာဂတ်မှာဒီလိုခံစားချက်ဒီလိုမှတ်သားဖို့ဒီလိုစေတနာဒီလိုအသိဉာဏ်ဝိညာဉ်တရားတွေဖြစ်ရပါလို့ဤလို့တောင်းတာအဲ့ဒီလိုတောင်းတရင်ဒီအနာဂတ်ဖြစ်တဲ့ဝိညာဉ်ပညာတို့ကဝိညာဉ်ရဲ့အပေါ်မှာလည်းနှိမ့်တဲ့မှုနန္ဒီတရားကိုဖြစ်စီအဲ့ဒီနှိမ့်တဲ့မှုနန္ဒီတရားကိုဖြစ်စေခဲ့ရင်ဘာဖြစ်လဲအယံကပိသဝေအနာဂတပတိပိကတိဒုက္ခေစိတ္တယတအယံကဤသို့နှင့်အနာဂတအနာဂတ်ဖြစ်တဲ့ခန္ဓာငါးပါးကိုပတိပိသတိပြောင်းလင်းတောင်းတ၏အနေဖြင့်ဤအနာဂတ်ခန္ဓာငါးပါးအပေါ်၌ဒီလိုဖြစ်ရပါလို့ဤလိုတောင်းတခြင်းရှိခဲ့ရင်နော်နှိမ့်တဲ့မှုနန္ဒီတရားကိုဖြစ်စေခဲ့ရင်အနာဂတ်ကိုပြောင်းလေးသည်ဤတယ်ဘယ်လောက်ပဲပြောအနာဂတ်မမြော်ဘူးဆိုတာဖားလဲတေသာပိသဝေအနာဂတနာပတိပိကတိဧဝံရူပတိယအနာဂတမတနာတိတတ္ထနံတိနသမနောနေတိသိခဝေစိတ္တယံတို့ကတိစအဘေတို့နှင့်အနာဂတအနာဂတ်သောနပတိကကတိမညောလင့်မတောင့်တအလေးတည်းအနာဂတမတနာနောအနာဂတ်ကာလ၌ဧဝံရူပဤကတောယုတ်တရားတိတိယံဖြစ်ရလို့ဤတိဤသို့လျင်တတ္ထတို့အနာဂတ်ဖြစ်တဲ့ယုတ်တရားအပေါ်၌နန္ဒီနိတ္တမုံနန္ဒီတရားကိုနသမဏနိတိမဖြစ်စေ။နောအနာဂတ်ကလမှာဒီလိုယုတ်တရားဖြစ်ရပါလို့ဤဆိုပြီးတော့သူအနာဂတ်ဖြစ်တဲ့ယုတ်တရားအပေါ်နဲ့ဖြစ်တဲ့မုံနန္ဒီတရားကိုမဖြစ်စေဘူး။အလားတူပဲနောအနာဂတ်ကလမှာဒီလိုဝေဒနာဒီလိုသင်ညာဒီလိုသင်္ခါရဒီလိုဝိညာဉ်တွေဖြစ်ရပါလို့ဤဆိုပြီးတော့သူအနာဂတ်ဖြစ်တဲ့ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေအပေါ်နဲ့ဖြစ်တဲ့မုံနန္ဒီတရားကိုမဖြစ်စေဘူး။မဖြစ်စေခဲ့ရင်ဘာဖြစ်လဲ။ယောဂောပိသဝေအနာဂတနာပတိသင်္ခတိသိခဝေစိတ္တယံတောယောဂောဤသို့နှင့်အနာဂတအနာဂတကိုနာပတိသင်္ခတိမပြောနှင့်မတောင့်တရည်ဤဒီလိုဆိုရင်နာအနာဂတကိုမပြောနှင့်မတောင့်တရည်ဤတယ်ဆိုဒီလိုဖတ်ထားနော်အဲဒါကြောင့်အနာဂတခန္ဓာငါးပါးအပေါ်နဲ့ဖြစ်တဲ့မှုနန္ဒီတရားကိုဖြစ်ဖြစ်ရင်အနာဂတကိုမျောတယ်အနာဂတ်ခန္ဓာငါးပါးအပေါ်နဲ့ဖြစ်သောနန္ဒီတရားကိုမဖြစ်စေဘူးဆိုရင်အနာဂတ်ကိုမမြော်ဘူးဒါကလူရင်းမယ်ဒိဋ္ဌိမှလည်းပုံစံတူပဲဟောထားပါတယ်ဒါတော့အနာဂတ်ခန္ဓာငါးပါးအပေါ်နဲ့ကနာဒိဋ္ဌိမဖြစ်ရည်လူရင်းမဖြစ်ဘူးလားလူရင်းမယ်ဒါဖြင့်အနာဂတ်ခန္ဓာငါးပါးအပေါ်နဲ့ကနာဒိဋ္ဌိမဖြစ်အောင်မလုပ်ရမလဲဒါကလူရင်းမယ်နော်ဒါတော့အတိတ်ခန္ဓာငါးပါးအပေါ်မှလည်းဘုရားရှင်ကကနာဒိဋ္ဌိဖြင့်အတိတ်ကိုလိုက်တဲ့ခေါ်တယ်ကနာဒိဋ္ဌိမဖြစ်ရင်အတိတ်ကိုမလိုက်ဘူးအနာဂတ်ခန္ဓာငါးပါးအပေါ်မှာလည်းတဏှာဒိဋ္ဌိဖြစ်နေရင်အနာဂတ်ကိုညှော်တယ်။တဏှာဒိဋ္ဌိမဖြစ်ရင်အနာဂတ်ကိုမညှော်ဘူးလို့ဒီလိုသာဟောတယ်။အတိတ်ခန္ဓာငါးပါးအနာဂတ်ခန္ဓာငါးပါးကိုဝိပဿနာမရှိအောင်လို့ပြောနေတာမဟုတ်ဘူးနော်။ဒါဖြင့်သစ္စာပံကြတော့ဘာဖြစ်လဲ။ဒီသစ္စာပံကိုဘုရားကအဋ္ဌကမအနုတ္တိကဆရာတော်ကတော့ဒီသစ္စာပံကတော့ဥစ္စာအတ္တသစ္စာပံဆိုပြီးတော့ဖွင့်ထားပါတယ်နော်။အတ္တသစ္စာပံဆိုတာကတော့သစ္စာပံဒီမှာ၃မျိုးရှိပါတယ်။အတ္တပိသုပန်တတိပိသုပန်ခဏပိသုပန်ဆိုပြီးပိသုပန်၃မျိုးရှိတဲ့အ낵ကအတ္တပိသုပန်ကိုဘုရားရှင်ဒီသုတ်တံမှာဆွေးနွေးကြောင်းဖွင့်ဆိုထားပါတယ်။ဘဝတစ်ခုနဲ့ပရိသန္တေကလည်းသူဒီအတွင်ရှိတဲ့ပိသုပန်ကိုအတ္တပိသုပန်လို့ခေါ်တယ်။မန္တိပိသုပန်ကတော့နန္ဒီယလောကမှာဝိရိယအခြင်းတစ်ခုအတွင်ရှိတဲ့နန္ဒီယကိုတန်တန်တတိပိသုပန်ခေါ်တယ်။ခဏပိသုပန်ဆိုတာကတော့စိတ်ကခဏတည်းစိတ်ကခဏတိုင်းမှာနန္ဒီယတည်းရဲ့ဖြစ်ဖို့ပြီးဖို့ပြည့်ဖို့အဲ့ဒီအခြေအနေအတိအင်းလေးသိနေတာခဏပြုတ်ပါဆိုင်တယ်လို့ပြောပါနော်အဲ့ဒီပြုတ်ပါ၃မျိုးထဲမှာဒီသုတ်တံမှာဘုရားရှင်ကြီးအတ္တပြုတ်ပါကိုရည်ညွှန်းထားပါတယ်နော်ပြုတ်ပါနေကယောဓမ္မတတ္ထတတ္ထဝိပါဒတိအတ္တဟိရအတ္တံကောပန္တံဝိဒါမလို့ပြုဟယေယောဝိဒအခြင်းပြင်းရရှိတဲ့သူတော်ကောင်းဒီပြုတ်ပါနေသဓမ္မပြုတ်ပါဖြစ်တဲ့ခန္ဓာငါးပါးယုံနာတရားကိုလည်းပဲတတ္ထတတ္ထသို့သို့ခဏ၌တထတထကိုအထကရက၃ချက်ဖွင့်ထားတယ်။အထကရက၂ချက်ဒီကက၃ချက်မပေါင်း၃ချက်ဖွင့်ထားပါတယ်နော်။တထတထထို့ထို့ဖြစ်စေခဏနိုင်။ဝါတထတထထို့ထို့တရားအစုအပေါင်း၌။ဝါတထတထထို့ထို့နေရာ၌ဝိပါတတိအနိစ္စဥပါဒနာသာသောခလုံးပြောသောအနုပါဒဏ်ဏတို့ဖြင့်အဖမှန်တတ္တဥပါဒုံးတို့၏အနေဖြင့်ဤ။သဝိဒာထို့ပညာရှိတဲ့ပုဂ္ဂိုလ်သည်အတ္တံဟိရတနာတိတို့ဒီမဆွေငင်အမဆွေငင်နိုင်သော အတံသုတ်ပန်းတဏှာဒိဋ္ဌိတို့ကြောင့်ပြည့်စုံမှုမရှိတော့ဇန်ထုံဝိပဿနာဉာဏ်ကိုအလို့ပြုခဲ့၍အခမ်းအနအတ္တပေါင်းများအထုတ်လျာ၏ဒါကြောင့်ပထမအဖွင့်တစ်မျိုးပေါ့နော်နောက်ထပ်အဖွင့်တစ်မျိုးအနေနဲ့ဘာသာပြန်ရင်ပေါ့ယောဂိကအဉ္စပညာရှိတဲ့ပုဂ္ဂိုလ်သည်ဒီသုပန်နိသတ္တမပိသုပန်ဖြစ်တဲ့ခန္ဓာငါးပါးယုတ်နံတရားကိုလည်းပဲတဏ္ဍာတ္ထထုထုဖြစ်စေခဏ၌ဝါတ္တတ္ထထုထုတရားအစုအပေါင်း၌ဝါတ္တတ္ထထုထုနိယ၌ဝိပါတ္တိအနိစ္စလူပဒနာသာသောခဏမျိုးသောအနုပဒနာဉာဏ်တို့ဖြင့်အဖမံအထက်တ္ထသုဘတုံးကရဲ့အနေဖြင့်ဤသောဤတ္ထပညာရှိတဲ့ပုဂ္ဂိုလ်သည်အတ္တသီရတနာတိတ္တိမဆွေးငင်အမဆွေးငင်နိုင်သောအတ္တကုပ္ပန္တနာတိတ္တိကြောင့်ပြည့်စုံမှုမရှိသောတန်ထွနိဗ္ဗာန်တရားတော်မြတ်ကိုအမှုပြုဟရင်ခဏသမဘာကိုဝင်စားသောအဖြစ်အဖမအတ္တပေါ်များအထုတ်လျာ၏ဒီလိုဖွင့်ထားတယ်။အဲဒီတော့တနာတိတ္တိမဆွေးငင်အမဆွေးငင်နိုင်တဲ့ဒီတရားဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့အထက်ကရာဆရာတော်ကလည်းဖွင့်ထားပါနော်။ဒါကနအဖွင့်ကိုမပြောခင်မြတ်စွာဘုရားပါဠိတော်လေးကိုနည်းနည်းပြောမှာဒီမှာအတ္တံဟိရဒီပုဂ္ဂလိပေါ့တဏှာတိတို့ဆင်းနေတယ်တဏှာတိတို့မဆင်းနေဘူးဒီစိတ်ကိုဘုရားရှင်ကအခြေခံထားပြီးတော့ပြန်ရှင်းတာနော်တတိယသေခွေသုဘပါဏိတို့ဓမ္မေတို့တန်ဟိရတိစသည်ဖြင့်ရှင်းတာဘိသုဘဖြစ်တဲ့ခန္ဓာငါးပါးအပေါ်နဲ့တဏှာတိတို့ကဘယ်လိုဆင်းနေနေတယ်လဲဒီခန္ဓာငါးပါးအပေါ်မှာငါငါဟာလို့မြင်ခဲ့ရင်တဏှာတိတို့ကဆင်းနေနေတယ်လို့ခေါ်တယ်ဒါလို့ရင်းဆိုပါအဲ့ဒါဒီနေရာမှာမန္တိရတိတဏှာတိတိအာဂတိယတိတဏှာတိတိတို့ကလည်းဆွမ်းနေတယ်ဘာဖြစ်လို့ဆွမ်းနေလဲဝိပဿနာယအဘာဝတောတဏှာတိတိအာဂတိယတိဝိပဿနာဉာဏ်ရင်မဖြစ်တဲ့အတွက်ကြောင့်တဏှာတိတိတို့ကဆွမ်းနေနေတာနောက်တစ်ခုနတ္တိရတိတဏှာပိခွေပိစ္ဆုပန်နေတဲ့သမေတောနတ္တံဟိရတိဆရာကမေးဖို့မေးထားတယ်ပိစ္ဆုပန်တရားဒီအပေါ်နဲ့တဏှာတိတို့ကဘယ်လိုမဆွမ်းနေမလဲဒီပန်းအဲ့မှာနတ္တံဟိရတိဆိုတဲ့စကားလုံးကလည်းနာနာဟိရတိတိဝိပဿနာယဘာဝသောတဏှာတိတိအနာဂတိယတိဝိပဿနာဉာဏ်ဖြင့်ဖြစ်နေတဲ့အတွက်ကြောင့်